Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ဖေဗရူလာ၄ရက်တာတာရင်းနေ့ညဘက်အတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မစုမြတ်မောင်ပါနေပြည်တော်မှာလွှတ်တော်အမတ်တွေနေထိုင်တဲ့စီပင်ရိပ်သာအမှတ်နှစ်ဝင်းထဲမှာ NLD လွှတ်တော်ကိုယ်စားလှယ်80ကျော်ကဒီကနေ့တတိယအကြိမ်လွှတ်တော်ခေါ်ယူခဲ့ပါတယ်
ဒီသူတွေကနေပြီးကျွန်တော်တို့ဘလတ်တော်ကိုယ်စားလှယ်တွေကိုတော့ NLD ပါတီကိုပေါ့နော်ပြည်သက်သက်ကနေပြီးထားတယ်ဒီနေပြည်တော်ရဲ့ရလတ်ကဘလို့အကြောင်းအကျောင်းနဲ့မှဆုံးဆုံးပြောပြရအကြောင်းမရှိဘူး
ဒါကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူတင်ဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်တွေရှိတဲ့နေရာမှာလွှတ်တော်ချင်းပါတယ်ဆိုတဲ့ပုံစံနဲ့ချမ်းကျိန်ဂတိတ္တစာပြုခဲ့ကြတာပါတစ်ချိန်တည်းမှာပဲအာနာသိန်းစေအုပ်ချုပ်ရေးဖွဲ့က Facebook လူမှုကွန်ရက်ကိုပိတ်ပင်တာအပါအဝင်အင်တာနက်ဆက်သွယ်မှုကိုထိန်းချုပ်ကန့်သတ်ဖို့ကြိုးစားနေပါတယ်ဒါပေမဲ့ဆေးအာနာသိန်းမှုကိုမကျေနပ်တဲ့ပြည်သူအများကတော့သူတို့ရဲ့မကျေနပ်မှုကိုတတ်နိုင်တဲ့နည်းနဲ့ဆက်ပြီးတော့ဖော်ထုတ်နေကြပါတယ်အခုလိုမြန်မာနိုင်ငံထဲမှာဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုဒီနေ့ညအစီအစဉ်မှာဇက်တိုက်တင်ဆက်ပေးသွားပါမယ်ရှင်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမသစင်အောင်နဲ့ကိုရနာနိုးကကြီးညာပေးပါမယ်ရှင်။
မြန်မာစစ်အာဏာသိမ်းမှုအောင်မြင်မှုမရစေရေးမြန်မာနိုင်ငံကိုဖိအားပေးဖို့အတွက်ကမ္ဘာနိုင်ငံတွေနဲ့အရေးပါတဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုစုစည်းဖို့ကုလသမဂ္ဂအနေနဲ့ဆောင်ရွက်သွားမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဗုဒ္ဓဟူးနေ့ကပြောပါတယ်ရွေးကောက်ပွဲအပြီးအချိန်တော်ကြာမှရွေးကောက်ပွဲရလနဲ့ပြည်သူတွေဆန္ဒကိုပြောင်းပြန်လှန်ပစ်လိုက်တာကလုံးဝလက်ခံနိုင်စရာမရှိဘူးလို့လည်းအတွင်းမှုချုပ်ဂူတာရက်စ်ကဝါရှင်တန်ပို့သတင်းစာကိုပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်မှုတဖန်ပြန်ပြီးတော့ရလိမ့်မယ်လို့မျှော်လင့်ကြောင်းလဲသူကပြောပါတယ်ဒီလိုပြန်ရဖို့အတွက်ဖန်ဆီးထားတဲ့သူတွေအလုံးကိုပြန်လွတ်ပေးဖို့လိုတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပြန်ပြီးတော့လှုပ်ဆောင်ဖို့လဲသူကတိုက်တွန်းပါတယ်ဒီအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်တွဲလှုပ်ဆောင်နိုင်မှုမျှော်လင့်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားခဲ့ပါတယ်ရှင်။မြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ချမှတ်ဖို့ပြန်သုံးသပ်နေပြီလို့အမေရိကန်နိုင်ငံသားရဌာနပြောခွင့်ရ Ned Price ကပြောပါတယ်။ဒီပေါ်အမေရိကန်အစိုးရအနေနဲ့မနေ့ကစပြီးတော့သုံးသပ်နေကြောင်းနဲ့အချက်အလက်တွေကိုစုဆောင်းနေတယ်လို့ဥပဒေပိုင်းဆိုင်ရာသုံးသပ်မှုတွေလည်းပြုလုပ်နေကြောင်းနိုင်ငံညာရေးဝန်ကြီးဌာနမှာမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Net Price ကပြောပါတယ်။လူခွင့်ရေးဆိုင်ရာမြန်မာပြည်သူတွေရဲ့မျှော်မှန်းချက်တွေကိုဖြည့်ဆည်းဖို့အမေရိကန်နိုင်ငံကကာလရှည်ပေးအပ်ထားတဲ့ဂတိကဝတ်တွေနဲ့အညီအခုကိစ္စကိုဆုံးဖြတ်သွားမယ်လို့လည်းပြောခွင့်ရ Net Price ကပြောပါတယ်။မြန်မာပြည်သူတွေကိုဆက်လက်ထောက်ပံ့ကူညီပေးဖို့ကိစ္စအခုအချိန်ထက်ပိုပြီးတော့အရေးကြီးတဲ့အချိန်မရှိကြောင်းအာဏာသိမ်းမှုနောက်ွယ်မှာရှိနေတဲ့သူတွေအပေါ်ထပ်ဆောင်းမူဝါဒတွေကိုချမှတ်သွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်ရှင်မြန်မာနိုင်ငံမှာဒီကနေ့ NPD ဆက်သွယ်ရေးအပါအဝင်အင်တာနက်ဝန်ဆောင်မှုတွေကနေ Facebook လူမှုကွန်ရက်အသုံးပြုခွင့်ကိုပိတ်ထားလိုက်ပါတယ်မြန်မာပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနက online မှာတင်ထားတဲ့စာတစောင်အရာအခြေအနေတွေတည်ငြိမ်မှုရှိဖို့လူလူကြား Facebook အသုံးပြုတာကို February လ9ရက်နေ့အထိပိတ်ထားမယ်လို့ဖော်ပြထားပါတယ်။လောလောဆယ်မှာ Facebook သုံးလို့မရတော့ဘူးလို့မြန်မာနိုင်ငံတွင်းကအသုံးပြုသူတွေကပြောပါတယ
်။ကျွန်တော်တို့ကဒီမိုကရေစီအသွင်ကူးကောင်းရေးတွားနေတယ်လို့ပြောတယ်။ဒီမိုကရေစီစနစ်ကိုပေါ်ဆောင်နေတယ်လို့ကဗဇက်ကသာပြောတာ။ဟုတ်လား။ဒီလိုမှမဟုတ် Social Media တွေတော့လိုက်ပြီးတော့ပြန်ကြောရင်ဟိုပိတ်ဒီပိတ်လုပ်နေတယ်ဆိုတဲ့အရာတွေကပြန်လိုက်တာမဖြစ်တဲ့။နောက်အပြောနဲ့အလုပ်တွေကပြန်ကြောရင်ဒါဟိုပွဲလွဲနေတယ်ဆိုတဲ့အရာဒါဟာတော့ထောက်ပြရတာဖြစ်တယ်ဒါမဖြစ်တင်ဘူးခ
ဗျမန္တလေးမြို့ကန်တူပြောသွားတာပါအသုံးပြုသူ23သန်းရှိတဲ့ NPT အပါအဝင်အင်တာနက်ကွန်ရက်တွေမှာ Facebook Messenger Instagram နဲ့ WhatsApp အသုံးပြုတာတွေကိုပိတ်ထားတယ်လို့အင်တာနက်ကွန်ရက်အသုံးပြုမှုစောင့်ကြည့်ရေးအဖွဲ့ Net Blocks အတီးပြပြောကြပါတယ်ဒါနဲ့ပတ်သက်လို့လက်ခံရရှိတဲ့ညွှန်ကြားစာနဲ့အညီ Facebook ကိုပိတ်ထားတာဖြစ်တယ်လို့ Telinor ကပြောပါတယ်
View American Tan ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
ယူကနေကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်ကြဆင်းနေတဲ့တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်ထောက်အောင်လုပ်ဖို့အတွက်အမေရိကန်ပြည်သူတန်းပေါင်းများစွာကို တယောက်ကိုဒေါ်လာ1400စီပေးဖို့ကိစ္စကိုလှုပ်ဆောင်သွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကမနေ့ဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်။ဒါပေမဲ့သူ့အနေနဲ့ Republican တွေတောင်းဆိုသလိုမျိုးဒီငွေတွေကိုဘယ်သူတွေရသင့်တယ်လဲဆိုတာကိုတင်းကျပ်ဖို့ကိစ္စကိုလမ်းဖွင့်ထားတယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။အော်လော့ဒေါ်ဒီမိုကရက်အမတ်တွေကိုတယ်လီဖုန်းနဲ့ပြောကြားခဲ့စင်မှာရောနောက်ပိုင်းဒီမိုကရက်အထက်လွှတ်တော်အမတ်တချို့နဲ့အမေရိကန်မှာတွေ့ဆုံဆွေးနွေးခဲ့စဉ်အတွင်းမှာရောကိုရိုနာဗိုင်းရပ်စ်အကူအညီပေးရေးအစီအစဉ်နဲ့ပတ်သက်ပြီးတော့ရမုံငွေဒေါ်လာ 1.9 trillion ချမှတ်သုံးစွဲသွားဖို့ကိစ္စကိုအမြန်ဆုံးလှုပ်ဆောင်ဖို့တောင်းဆိုလိုက်ပါတယ်။သမ္မတဘိုင်ဒန်ကတော့ဒီဒေါ်လာ 1400 ကိုဘယ်သူတွေရမလဲဆိုတာနဲ့ပတ်သက်ပြီးသူ့အနေနဲ့ဝင်ငွေရရှိမှုပမာဏကိုနှိမ့်ချသတ်မှတ်ဖို့ဆန္ဒရှိတယ်လို့လွှတ်တော်အမတ်တွေကိုပြောကြားခဲ့ပေမဲ့တယောက်ချင်းစီကိုပေးမဲ့ပမာဏကိုတော့မလျှော့ကျင်ဘူးလို့ပြောပါတယ်ခင်ဗျာ။COVID-19 ကာကွယ်ဆေးနှလုံးထိုးဖို့လိုတဲ့ကာကွယ်ဆေးတွေမှာမတူညီတဲ့ဆေးနှမျိုးကိုတလဲစီပေါင်းပြီးထိုးနိုင်မလားဆိုတာကိုဆုံးဖြတ်ဖို့ဗြိတိန်နိုင်ငံမှာဒီနေ့စမ်းသပ်မှုတွေစတင်လိုက်ပြီဖြစ်ပါတယ်။သူတွေတီတွေဟာ Pfizer နဲ့ BioNTech ကာကွယ်ဆေးကဆေးတစ်လုံးနဲ့နောက်၄ဘက်ကနေ12ဘက်အကြာမှာ AstraZeneca နဲ့ Oxford တက္ကသိုလ်တို့ကပူးတွဲထုတ်လုပ်တဲ့ကာကွယ်ဆေးတစ်လုံးကိုပေါင်းပြီးတော့ထိုးနိုင်ဖို့အတွက်လှုပ်ဆောင်နေကြတာဖြစ်ပြီးတော့အဲ့ဒီအစီအစဉ်အတွက်ဆေးနဝန်ထမ်း800ကျော်ပါဝင်စမ်းသပ်ခံသွားမှာဖြစ်ပါတယ်။အဲဒီကာကွယ်ဆေးနှမျိုးဟာမတူညီတဲ့ဤပညာနှစ်ခုပေါ်မှာအခြေခံပြီးတော့ထုတ်လုပ်ထားတာဖြစ်ပါတယ်။တကယ်လို့အဲဒီဆေးနှစ်ခုကိုတလဲစီပေါင်းပြီးထိုးနိုင်တယ်ဆိုရင်ကမ္ဘာတစ်ဝန်းကာကွယ်ဆေးထိုးတဲ့အစီအစဉ်တွေမှာပို့ပြီးတော့အပြောင်းလဲတွေလုပ်လာနိုင်မှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲအစ္စရေးနိုင်ငံကကာကွယ်ဆေးထိုးတဲ့အစီအစဉ်ပေါ်သုံးသပ်ချက်အရ Pfizer နဲ့ BioNTech ကထုတ်တဲ့ကာကွယ်ဆေးတစ်လုံးဟာ virus ကို21ရက်ကာကွယ်နိုင်တယ်ဆိုတာကိုတွေ့ရှိရတယ်လို့ The Guardian သတင်းစာကဆိုပါတယ်။ဒါပေမဲ့ Israel ကအစောပိုင်းနေ့လာတွေ့ရှိချက်တွေအရတော့ကာကွယ်ဆေးတစ်လုံးနဲ့ထိုးတာကလုံလောက်တဲ့ကာကွယ်မှုမပေးနိုင်ဘူးလို့ဗြိတိန်နိုင်ငံ East Anglia တက္ကသိုလ်ကသတင်းစီတွေကပြောလိုက်ပါတယ်ခင်ဗျာ AstraZeneca ကုမ္ပဏီကထုတ်တဲ့ COVID ကာကွယ်ဆေးဟာ virus ကူးစက်မှုတွေကိုရှော့ချစေနိုင်တဲ့လက္ခဏာတွေကိုပြသနေပြီးတော့ကာကွယ်ဆေးတစ်လုံးနဲ့ထိုးထားတဲ့သူတွေအနေနဲ့3လလောက်ထိ virus ကိုကောင်းကောင်းကာကွယ်နိုင်တယ်ဆိုတာကိုပြသနေတယ်လို့သတင်းစီတွေကမနေ့ဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်ဒါဟာ virus ကူးစက်မှုတွေကိုထိန်းချုပ်ဖို့လှုပ်ဆောင်နေတာတွေအတွက်တော့အားတက်စရာကောင်းတဲ့အချက်လည်းဖြစ်ပါတယ်။ဒီဆေးကိုပူးတွဲထုတ်လုပ်နေတဲ့အောက်ဆိုတက္ကသိုလ်ရဲ့ကနဦးလေးလာတွေးရှိချက်ကြောင့်ပထမကာကွယ်ဆေးနဲ့ဒုတိယကာကွယ်ဆေးကြားမှာ12ပတ်လောက်ချားပြီးတော့ထိုးနိုင်တယ်လို့ဗြိတိန်အစိုးရရဲ့အငင်းပွားစရာဗျူဟာဟာမှန်ကန်ကြောင်းသက်သေပြလိုက်တာလည်းဖြစ်လာနိုင်ပါတယ်။အခုချိန်ထိတော့ပထမကာကွယ်ဆေးနဲ့ဒုတိယကာကွယ်ဆေးကြားမှာအချိန်၄ပတ်လောက်ချားဖို့ပဲအကြံပြုထားတာဖြစ်ပါတယ်။အခုလိုတွေးရှိလိုက်တဲ့အတွက်ကာကွယ်ဆေးက virus ကူးစက်ပြန့်နှံ့မှုတွေမဖြစ်အောင်အမှန်တကယ်ထိန်းချုပ်နိုင်ပြီလားဆိုတာကိုသိပ္ပံပညာရှင်တွေသိရဖို့တော့ပို့ပြီးတော့နီးကပ်လာခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘလို့အကျိုးဆက်တွေရှိတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။တောင်ကိုရီးယားနဲ့အမေရိကန်နိုင်ငံကြားမဟာမိတ်ဆက်ဆံရေးကိုအဆင့်တိုးမြင့်သွားဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုဒီနေ့မှကတိပြုပြောကြားလိုက်ပါတယ်။နိုင်ငံသမ္မတနှစ်ဦးတယ်လီဖုန်းကနေစကားပြောခဲ့တဲ့အတွင်းမှာမြောက်ကိုရီးယားနိုင်ငံနဲ့ပတ်သက်ပြီးပြည်ပြည့်စုံတဲ့မဟာဗျူဟာတရက်ကိုပြင်ဆင်နေတယ်လို့လည်းတောင်ကိုရီးယားသမ္မတကပြောပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားရပ်ဆိုင်နေတဲ့ဆွေးနွေးပွဲတွေကိုပြန်ဆနိုင်ဖို့အတွက်စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့အချိန်မှာပဲအခုလိုအမေရိကန်နဲ့တောင်ကိုရီးယားသမ္မတတို့စကားပြောခဲ့ကြတာဖြစ်ပါတယ်။ကိုရီးယားကျွန်းတွေမှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုရည်မှန်းတဲ့ပြည်ပြည့်စုံတဲ့မြောက်ကိုရီးယားမဟာဗျူဟာတရက်ကိုပြင်ဆင်နိုင်ဖို့အတွက်လူအချက်တွေကိုနိုင်ငံခေါင်းဆောင်တွေတည်ပြုခဲ့ကြတယ်လို့လည်းတောင်ကိုရီးယားသမ္မတပြောခွင့်ရခမ်မင်ဆုတ်ကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့သူ့အနေနဲ့နိုင်ငံမဟာမိတ်ပူအားကောင်းလာစေဖို့အဓိကထားပြောကြခဲ့ပြီးတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးတော့အနီးကပ်လက်တွဲလှုပ်ဆောင်မှုသဘောတူခဲ့တယ်လို့အင်ဗီဒေါ်ရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နေတဲ့သတင်းတွေကိုမတ်မြသတင်းအောင်တဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 4ရက်ကြာသပတေးညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ VOA အစီအစဉ်တွေကိုည10နာရီအထိလိုင်းတို19 25 32တို့ကနေလဲဖမ်းယူနားဆင်နိုင်ပါတယ်။လိုင်းလက်မီတာ190ကနေလဲ9နာရီခွဲအထိဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီကနေ့ညနောက်ဆုံးအခြေအနေတွေကိုပြန်ပြီးပြောရမယ်ဆိုရင်တော့သမရဦးဝင်းမြင့်နဲ့မိသားစုကိုသမရအိမ်တော်ကနေပြီးတော့တခြားနေအိမ်ကိုရွှေ့ပြောင်းလိုက်ပါတယ်။မြန်မာနိုင်ငံထဲမှာဒီ Facebook လူမှုကွန်ရက်ကိုပိတ်တာအပအဝင်အင်တာနက်ဆက်သွယ်မှုကိုထိန်းချုပ်ကန့်သတ်ဖို့ကိုလည်းအာဏာသိမ်းစစ်အုပ်ချုပ်ရေးအဖွဲ့ကစ조사နေပါတယ်။ဒါပေမဲ့စစ်အာဏာသိမ်းမှုကိုမကျေနပ်တဲ့ပြည်သူအများကတော့သူတို့ကန့်ကွက်ကြောင်းသဘောထားကိုတတ်နိုင်တဲ့နည်းနဲ့ဆက်ပြီးတော့ဖော်ထုတ်နေကြပါတယ်။ နေပြည်တော်မှာဒီ NLD လွှတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့နီးနဲ့တတိယအကြိမ်လွှတ်တော်အစည်းအဝေးခေါ်ယူတဲ့အပေါ်မှာပြည်သူတွေကထောက်ခံမှုပြသတဲ့အနေနဲ့ရန်ကုန်မြို့နယ်ပြည်သူတွေကညနေ 9:00 နာရီမှာလက်ခုပ်တီးကားဟွန်းတီးပြီးတော့အားပေးခဲ့ကြတဲ့အသံတွေဖြစ်ပါတယ်။အင်္ဂါနေ့ညတွေကစတင်လုပ်နေကြတဲ့နေအိမ်တွေကနေတံပုံးတီးတာကားဟွန်းတီးတာဖျောင်းနိုင်ပြီးထွန်းတာနဲ့ကဘာမကြီးတချင်းတီးဆိုတာတွေကိုလည်းဆက်ပြီးတော့လုပ်နေကြပါတယ်။ရန်ကုန်မြို့မှာတော့ဒီနေ့ပါဝင်သူပို့ပြီးတော့များလာတယ်လို့မြို့ကန်တွေကပြောပါတယ်။နေပြည်တော်ကလွှတ်တော်အမတ်တွေနေထိုင်ကြတဲ့စီမင်းရိပ်တာအမှတ်နဲ့ဝင်တဲ့မှာ NLD လွှတ်တော်ကိုယ်စားလှယ်80ကျော်ကဒီကနေ့အစောပိုင်းတုန်းကတတိယအကြိမ်လွှတ်တော်ကိုခေါ်ယူခဲ့ကြတာပါလွှတ်တော်ကိုယ်စားလှယ်တွေရှိတဲ့နေရာမှာလွှတ်တော်ကျင်းပတယ်ဆိုတဲ့ပုံစံနဲ့ကြမ်းကြိမ်ဂတိသစ္စာပြုခဲ့ကြတာဖြစ်ပါတယ်ကျန်တဲ့လွှတ်တော်ကိုယ်စားလှယ်တချို့ကလည်းအခုလိုမျိုးတတိယအကြိမ်လွှတ်တော်ခေါ်ယူတာကိုထောက်ခံကြောင်းသဘောထားတွေထုတ်ပြန်နေကြပါတယ်စေဝင်တန်းတွေကလည်းအစိုးရနဲ့မပူးပေါင်းတဲ့ငြိမ်းချမ်းစွာအာဏာဖီဆန်တဲ့ဆန္ဒပြမှုတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။လေယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဌာနဝန်ထမ်းတော်တော်များများကအကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့ဒီကနေ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။တခြားနိုင်ငံစုံမှရောက်နေကြတဲ့မြန်မာတွေကလည်းစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေကိုကျင်းပကြပါတယ်။အမေရိကန်ပြည်ထောင်စုမှဆိုရင်ဒီအရှေ့ချမ်းဝါရှင်တန် DC မြို့တော်ကနေနယူးယောက်ပြည်နယ်ဂျော်ဂျီယာပြည်နယ်၊အင်ဒီယားနာပြည်နယ်တခါအနောက်ချမ်းမှာဆိုရင်ကယ်လီဖိုးနီးယားပြည်နယ်၊အရီဇိုနာပြည်နယ်တွေမှာဆစ်ယာနာတိမ့်မှုဆန့်ကျင်ဆန္ဒပွဲတွေကိုပြုလုပ်နေကြပါတယ်။တခြားနိုင်ငံတွေမှာလည်းဆန္ဒပြပွဲတွေရှိပါတယ်။ဒါရင်မကအာနာတိမ့်တာကိုကန့်ကွက်ကြောင်းဆန္ဒလွှာမှာပြည်ပရောက်မြန်မာတွေလက်မှတ်ရေးထိုးပြီးတော့ဒီသက်ဆိုင်ရာနိုင်ငံတွေကအစိုးရခေါင်းဆောင်တွေစီကိုပေးပို့ဖို့လည်းပြုလုပ်နေကြပါတယ်။အခုအချိန်မှာဒီမြန်မာပြည်သူတွေအပေါ်ဆက်လက်ပြီးတော့အားပေးဖို့အရင်ကထက်ပိုပြီးတော့အရေးကြီးတယ်လို့အမေရိကန်ပြည်ထောင်စုကပြောကြားပါတယ်။အာနာသိမ်းယူထားသူတွေအပေါ်ထိုက်တဲ့နဲ့အရေးယူဆောင်ရွက်မှုတွေလှုပ်သွားဖို့ဆုံးဖြတ်ထားတယ်ဆိုတာကိုအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Nat Price ကဗုဒ္ဓနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။အမေရိကန်အပါအဝင်စီးပွားရေးအင်အားကြီး9နိုင်ငံအနေနဲ့လည်းပြက်ပြက်သားသားသဘောထားထုတ်ပြန်ထားပြီးဖြစ်တယ်လို့သူကပြောပါတယ်။ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုမအောင်မြင်အောင်လို့နိုင်ငံတကာအနေနဲ့မြန်မာအပေါ်ဖိအားတွေဝိုင်းဝန်းချမှတ်လာအောင်လို့သူကြိုးပမ်းမယ်လို့ပြောကြားပါတယ်။ဒေါအောင်ဆန်းစုကြည်ကိုဖမ်းဆီးတရားစွဲရကိုဗြိတိန်နိုင်ငံသား၏ဝန်ကြီးဒေါမနစ်ဂရက်ကဝေဖန်ပြစ်တင်ပါတယ်။ဆွဲထားတဲ့ပုံမှန်တွေကိုဖယ်ရှားပြီးတော့အမြန်ဆုံးပြန်လွှတ်ပေးဖို့လည်းတောင်းဆိုပါတယ်။ဒီမိုကရေစီနောက်ကျောင်းပြန်မလှည့်သွားစေရဘူး။နောက်ဆက်နေဘာဆက်လုပ်မယ်ဆိုတာကိုဗြိတိန်နိုင်ငံကနိုင်ငံကမိတ်ဖက်တွေနဲ့တိုင်ပင်ဆွေးနွေးနေတယ်လို့ဗြိတိန်နိုင်ငံသားဝင်ကြီးကသူ့ရဲ့ Twitter စာမျက်နှာပေါ်မှာရေးသားပါတယ်။မြန်မာအင်ဂျင်ချင်းထိုင်းနိုင်ငံရဲ့စစ်တပ်အကြီးကြီးကတော့မြန်မာစစ်တပ်နဲ့အဆက်အဆံမပြတ်ဆက်ဆံရေးကောင်းမွန်တယ်လို့ပြောပါတယ်။ထိုင်းကြီးတဲ့အကြီးအကဲဗိုလ်ချုပ်ကြီးနရွန်ဖန်ကမြန်မာနိုင်ငံကစစ်တပ်အာဏာသိမ်းတဲ့အပေါ်မှာဒီတစုံတရာမှတ်ချက်မပေးပေမဲ့စစ်ဖက်ဆက်ဆံရေးနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
แต่ในส่วนของความสัมพันธ์ทางทหารเรายังเหมือนเดิมเพราะว่า
ท้ายในญาติสิบเพศสัยเนี่ยเข้ามามาเลยเราฉินเนี่ยเนี่ยตูบาเลยทุกทีญาติเนี่ยที่สนิทในเนซัตเช่าตีญีนี่โหลบาเลยท้ายในญาติสัสัยเนี่ยอเมเข้ามาเลยเนซัตเพชรที่มาณีแทนนี่ได้ปิดตัวเนี่ยลงจงยี้ด้วยเราหลบไปนี่บาเลยเตียมวยมวยกงคุมพัฒนาโอผิดชิงไก่ด้วยอาภาวินนักนักงานชาอเมปูบ้องสอดตาได้ရှိပါတယ်
ဒါကတော့ထိုင်းကြီးတဲ့အကြီးအကဲကပြောကြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်အုပ်ချုပ်ရေးအဖွဲ့ကတော့ဝင်ကြီးနေရာအစ်စ်တွေအစားထိုးခန့်အမှုတွေလုပ်နေပါတယ်။ဒီချိန်ထဲမှာပဲနိုဗင်ဘာရွေးကောက်ပွဲမှာရွေးကောက်ခံထားရတဲ့ NLD ပါတီကိုယ်စားလှယ်80ကျော်ကတတိယအကြိမ်လွှတ်တော်အစည်းအဝေးတွေစတင်ကြောင်းပြသတဲ့အနေနဲ့ဂတိသစ္စာပြုလက်မှတ်ရေးထိုးခဲ့ကြပါတယ်။NLD ပါတီလွှတ်တော်ကိုယ်စားလှယ်တွေဦးဆောင်တဲ့လှုပ်ရှားမှုမှာတခြားလွှတ်တော်အမတ်တွေပါပါဝင်လာအောင်လို့ဆက်လက်ကြိုးပမ်းနေတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဘိုးစော်ကချက်ပြီးတော့တင်ပြပါမယ်ရှင်
။ရွေးကောက်ပွဲပြီးလွှတ်တော်တဲ့ကျင်းပချိန်မှာပဲတမတော်ကအာဏာသိမ်းလိုက်တာကြောင့်ရွေးကောက်ခံကိုယ်စားလှယ်တွေတရားဝင်ကျန်းသစ္စာကျင့်ဆိုပြီးလွှတ်တော်မတက်နိုင်ပဲဖြစ်နေတာပါ။လွှတ်တော်ကျင်းပနိုင်ခဲ့ပေမဲ့လူထုရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအဖြစ်လွှတ်တော်ကျန်းသစ္စာကျင့်ဆိုဖို့ဒီကနေ့မနက်ပိုင်းမှာနေပြည်တော်စီမင်းရိပ်တာမှာကြန့်ရှိနေတဲ့လွှတ်တော်ကိုယ်စားလှယ်80ကျော်ကလက်မှတ်ရေးထိုးခဲ့တာဖြစ်ကြောင်းရန်ကုန်တိုင်းဒေသကြီးမင်္ဂလာတောင်ညွတ်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူသိန်းက VOA ကိုပြောပါတယ်
ဒီသူတွေကနေပြီးကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်တွေကိုနောက် NLD ပါတီကိုပေါ့နော်အစ်ဆက်တတ်မဲပေးထားတယ်ဒီမဲပေးရဲ့ရလက်ကဘလို့အကြောင်းအကျောင်းနဲ့မှဆုံးဆုံးသွားစရာအကြောင်းမရှိဘူးဒါကတော့ရဲ့အခိုင်မာဆုံး legitimacy ပေါ့နော်ဒါပေမဲ့လွှတ်တော်မှာကျတော့တန်းချိန်ပြီးမှဒါကျွန်တော်လွှတ်တော်ကိုယ်စားလှယ်အဖြစ်ဆက်မလို့ရတာဖြစ်တဲ့အတွက်ကျွန်တော်တို့လွှတ်တော်ရှိတဲ့လွှတ်တော်ကိုယ်စားလှယ်တွေအကုန်လုံးစုပေါင်းပြီးတော့ကျွန်တော်တို့တန်းချိန်တော်မှာလက်မှတ်ဆိုးပြီးတော့ကျွန်တော်တို့ခရီးသစာပြုခဲ့တယ်ပေါ့နော်လွှတ်တော်ကိုယ်စားလှယ်တွေရှိတဲ့နေရာဟာလွှတ်တော်ကျင်းပခွင့်ရတယ်ဆိုတဲ့ပုံစံနဲ့ကျွန်တော်တို့ကခရီးသစာပြုတာပေါ့နော်
လက်မှတ်ရေးထိုးရမှာပါဝင်ခဲ့သူတူဖြစ်တဲ့နေပြည်တော်ပုပ္ပတိရီမြို့နယ်ကဥယီမွန်ခေါ်ဥတင်တက်ကလည်းကြမ်းကြင်လွှာမှာလက်မှတ်ရေးထိုးတဲ့အပေါ်အခုလိုပြောပါတယ်
ဒါကျွန်တော်တို့လွှတ်တော်စတင်နေဆိုတဲ့အဓိပ္ပာယ်လည်းကျွန်တော်တို့ယူလို့ရတယ်လွှတ်တော်ကိုယ်စားလှယ်တဦးချင်းအနေနဲ့လည်းဒါကျွန်တော်တို့တရားဝင်ပေါ့ဒါကျွန်တော်တို့ရွေးကောက်ခံထားတဲ့လွှတ်တော်ကိုယ်စားလှယ်များအနေနဲ့လည်းဒါကျွန်တော်တို့ကျန်းသစ္စာချိန်ဆိုပြီးတော့ကျန်းသစ္စာပေါ်မှာလက်မှတ်ရေးထိုးကြတယ်ဆိုတော့ကျွန်တော်တို့ကလည်းဒါတတိယချိန်လွှတ်တော်သက်တမ်းရဲ့တရားဝင်လွှတ်တော်ကိုယ်စားလှယ်များအဖြစ်ကျွန်တော်တို့စတင်ဆောင်ရွက်ကြဖို့ပါ
ကြံနေသေးတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုလည်း online ကနေလက်မှတ်ဆက်လက်ကောက်ယူနေပြီးနောက်ထပ်လက်မှတ်ရေးထိုးပါဝင်လာသူအများအပြားရှိတယ်လို့လည်းပြောပါတယ်
။မနေ့ကစီရင်ရတော့လူ80ကျော်လောက်ကျတာကျွန်တော်တို့မနေ့ကစီရင်ရိတ်တာမှာကြံရှိတဲ့ကိုယ်စားလှယ်တွေပေါ့နော်။ကြံတဲ့ကိုယ်စားလှယ်တွေကလည်းကျွန်တော်တို့ဒီ online ကနေပြီးတော့ပြန်ပြီးတော့ဒီလက်မှတ်ထိုးတွေပြေးပို့နေတယ်ဆိုတော့ကျွန်တော်တို့ကျေးဇူးတယ်ရာကနန်းထက်တော့ကျွန်တော်တို့ရှိတော့ပြီလို့ထင်တယ်ကျွန်တော်အတိအကျတော့မသိသေးဘူးပေါ့နော
်1990ပြည့်ရွေးကောက်ပွဲအပြီးမှာလွတ်တော်ကိုယ်စားလှယ်တွေဟာရန်ကုန်မြို့ဂန္ဒီခမ်းမမှာစုဝေးပြီးလွတ်တော်အစည်းအဝေးကျင်းပဖို့တောင်းဆိုခဲ့ဘူးသလိုနိုင်ငံတော်ညီဝစ်ပြည်ပြားမှုတည်ဆောက်ရေးခေါ်စစ်အစိုးရကအမိန့်အမှတ် 190 ကိုထုတ်ပြန်ပြီးညှင်းပယ်ခဲ့ပါတယ်နောက်ပိုင်းမှာအစိုးရဖွဲ့စည်းဖို့ပြင်ဆင်ချိန်မှာတော့လွတ်တော်ကိုယ်စားလှယ်အချို့ဖမ်းခံရတယ်လို့အချို့ကနေဆက်ဒေတာကိုထွက်ခွာပြီးစင်ပြိုင်အစိုးရဖွဲ့စည်းတာတွေရှိခဲ့ပါတယ်1999 AR တိုင်ဟင်္ဒရာနယ်မြေနှစ်ကရွေးချယ်ခံလွှတ်တော်ကိုယ်စားလှယ်ဒေါက်တာဇော်မြင့်ကတော့လွှတ်တော်ကိုယ်စားလှယ်တွေရဲ့လှုပ်ရှားမှုအပေါ်အာဏာပိုင်တွေကအရေးယူတာမျိုးကြုံရလေ့ရှိတယ်လို့ပြောပါတယ
်ဆိုတော့အခုလွှတ်တော်ကိုယ်စားလှယ်တွေကကျွန်တော်တို့လုပ်သွားတဲ့ပုံစံလိုပဲကျွန်တော်တို့ငားညနဲ့ဆွဲတယ်တော်တော်စိတ်ဝင်လို့ပါလို့ဟိုဘက်ကိုထွက်သွားတယ်အစိုးရဖွဲ့လိုက်တဲ့ခါကျတော့ကျွန်တော်တို့ငားညနေရောနိုင်ငံတော်ပုံမှန်မှုဖြစ်သွားတယ်25နှစ်ထောင်ချတာဒါပေမဲ့ကျွန်တော်မထွက်ဘူးဗမာပြည်ရဲ့နိုင်ငံရေးကရန်ကုန်မှာပဲရှိတယ်အခုဆိုလည်းဒီတိုင်းပဲအခုလူတွေကအဲ့ဒီဟာကိုသူတို့မျက်စိတွေကိုမြင်နေဖို့ကောင်းတယ်သိနေဖို့ကောင်းတယ်ဘယ်ဟာပဲလို့လို့ဓာရဏပိဋကံမှာပါကြောက်ကုနဲ့လုတ်တဲ့လုတ်ဖြစ်ဖြစ်တစန်းနဲ့လုတ်တဲ့လုတ်ဖြစ်ဖြစ်စိတ်နဲ့လုတ်တဲ့ဖြစ်ဖြစ်เนาะဉာဏ်ကအရှိရသွားပါပညာသာအပေါဆုံးဘာဖြစ်နိုင်လဲဆိုတဲ့ဟာကိုသူတို့စဉ်းစားတယ
်။လောလောဆယ်မှာတော့တတိယအကြိမ်လွှတ်တော်ခေါ်ယူကြောင်းလက်မှတ်ရေးထိုးတဲ့လွှတ်တော်ကိုယ်စားလှယ်အတော်များများဟာမိမိတို့နေအိမ်ကိုပြန်နေကြပြီးဖမ်းဆီးတာစစ်ဆေးမေးမြန်းတာမျိုးမကြားသိရသေးပါဘူး။နေပြည်တော်စီပင်ရိပ်သာမှာရှိနေတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတော့မနေ့တုန်းကဒီနေ့နောက်ဆုံးထနေရပြန်ဖို့လေအာဏာပိုင်တွေကညွှန်ကြားထားပါတယ်။
ကိုမိုးစော်သတင်းပေးပို့တာပါရှင်စစ်တပ်ကအာဏာသိမ်းယူထားတာကိုရွေးကောက်ကန်လွှတ်တော်ကိုယ်စားလှယ်တွေကလက်မခံဘူးဆိုတာပြသနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကလည်းသူတို့ရဲ့ဆန္ဒကိုဆက်လက်ပြီးတော့ထုတ်ဖော်နေကြပါတယ်တက်ကြွလှုပ်ရှားသူတွေအစိုးရဝန်ထမ်းတွေလူမှုအဖွဲ့အစည်းတွေကငြင်းချမ်းနဲ့လှုပ်ရှားမှုပါပူးပေါင်းပါဝင်လာနေကြတဲ့အကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမေခါကပြောပြပါမယ်ရှင်
စစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရက်ကိုကန့်ကွက်တဲ့အနေနဲ့အစိုးရဝန်ထမ်းတွေရုံမတက်ဘဲဆန္ဒပြတာဖဲချိုးနေဝစ်စင်တာစတဲ့ဆန္ဒပြလှုပ်ရှားမှုတွေနေရအနှက်ပေါ်ပေါက်လာနေပါတယ်။စကိုင်းတိုင်းကမ်းဘလူမြို့နယ်ကပညာရေးဝန်ထမ်းတွေရဲ့ဒီကနေ့မှာဖဲချိုးနေဝစ်စင်ဆန္ဒပြခဲ့တဲ့လှုပ်ရှားမှုမှာပါဝင်ခဲ့တဲ့ကျောင်းဆရာဦးမျိုးမြင့်ကတော့ရွေးကောက်ပွဲရလဒ်ကိုစန့်ကျင်ပြီးအာဏာသိမ်းတဲ့လောက်ရက်ကိုလက်မခံနိုင်တာကြောင့်ပူးပေါင်းပါဝင်ခဲ့တယ်လို့ပြောပါတယ
်။ဒီအာဏာသိမ်းတဲ့အခါကိုသူတို့ရဲ့စစ်တွေချက်ကဒီမျက်နှာတမာမှုကြောင့်ကိုအာဏာသိမ်းတယ်လို့ပြောတယ်။အဲ့ဒါကိုကျွန်တော်လက်မခံဘူး။ဒီကောက်ပွဲကလာမှာဒီမဲယုံမှုလုပ်ခဲ့တဲ့ဆရာသမားတွေကဒီမဲသိမ်းမှန်မှန်မှန်နဲ့ဆိုတယ်ဆရာသမားတွေအတူတူဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီဒီကောက်ပွဲကလည်းဟိုလွတ်လပ်ပြီးဝင်တာတဲ့ဒီကောက်ပွဲဖြစ်တယ်လို့ကျွန်တော်တို့ကအားလုံးဒီတွေနဲ့ဒီလက်ခံထားတယ်အဲ့တော့ကျွန်တော်တို့ကဒီစေတန်းရဲ့သူတို့ရဲ့ project တွေကိုလက်မခံဘူးသူတို့ရဲ့အာဏာသိမ်းတာကိုလည်းလက်မခံဘူးအခုဒီတွေရွေးချယ်ပြင်မြောက်ထားတဲ့အထုံးရောက်ပဲကျွန်တော်တို့ကအပြည့်ပြည့်နေဒီဒီသူတို့ဒီထုံးရောက်ပဲကျွန်တော်တို့ရဲ့ဒါပြည်သူ့အစိုးရအနေနဲ့ညီညီနဲ့ဒီကျွန်တော်တို့ရာဇဝတ်ပြည်သားဒီမိုကရေစီကိုလည်းကျွန်တော်တို့ကမဆုံးရှုံးခြင်းဘူ
းကမ်းမလူမျိုးနယ်ကကျောင်းဆရာမဒေါ်ဆန်းဆန်းထွေးကလည်းနာဂတ်မျိုးဆက်တွေအတွက်ရည်ရွယ်ပြီးလှုပ်ရှားမှုမှာပါဝင်ခဲ့တယ်လို့ပြောပါတယ
်ဒီကျမတို့လိုခံရမှာဆိုလို့ဒီစနစ်စိုးကိုကျမတို့လိုခံရမှာဆိုနာမနာတော့ကိုယ့်ရဲ့သားသမီးဒီဟိုကိုယ့်ရဲ့နိုင်ငံအတွက်သားသမီးကိုယ့်ရဲ့သားသမီးတို့အကြောက်တရားတွေနော်အဲ့ဒီအကြောက်တရားတွေနေနဲ့ကြီးပြင်းလာမှာဘူးလေကျမတို့မလိုလားတော့ပါဘူးရှင်
စကိုင်းတိုင်းမုံရစီးပွားရေးတက္ကသိုလ်မှလည်းဒီကနေ့ဖဲချိုးနေဝစ်စင်ဆန္ဒပြခဲ့ကြပါတယ်။လှုပ်ရှားမှုတွေပါဝင်တဲ့ဆရာတဦးကတော့နိုင်ငံရေးအကျက်တဲတွေကိုဖြည့်ရှင်းနိုင်ဖို့အရွယ်ချက်နဲ့လုပ်ခဲ့တာလို့ပြောပါတယ်
။ကျွန်တော်ဒီလိုလက်ရှိပေါ့နော်အခြေအနေကိုကျွန်တော်ဒါလက်မခံဘူးဆိုတာပြတဲ့အနေနဲ့လောက်တာဖြစ်တဲ့အတွက်ကျွန်တော်ရဲ့ဒီကမ်ပိန်းဟာအဓိကအားဖြင့်ကျွန်တော်ရည်ရွယ်တာကတော့နိုင်ဆွေးနွေးအဖြေရှာမှုတစ်ခုကိုမယောင်မချင်းပေါ့ကျွန်တော်ကဆက်ပြီး လှုပ်သွားကြအောင်မှဖြစ်ပါတယ်ခင်ဗျာ
။အာဏာသိမ်းတဲ့လူရဲကိုစန့်ကျင်တဲ့လှုပ်ရှားမှုမှာစက်မှုလေရာဦးစီးဌာနကဝန်ထမ်းတွေလည်းပါဝင်လာသလိုမြမအမျိုးသားလေကြောင်းလိုင်းကဝန်ထမ်းတွေလည်းပါဝင်လာကြပါတယ်။လှုပ်ရှားမှုတွေစတင်ခဲ့တဲ့အထက်ကစစ်မှားရေးဝန်ထမ်းတွေကတော့အစိုးရရန်တရာကဝန်ထမ်းတွေနောက်ထပ်ပူးပေါင်းပါဝင်လာဖို့မျှော်လင့်နေကြပါတယ်။
လက်ရှိကတော့ကျမတို့ကခုလိုဆို CDC ကမိမဲလုပ်နေတာပေါ့ CDC plus RMM လုပ်နေတဲ့လူတွေလည်းရှိတာပေါ့အကြီးတွေလည်းအခုကတော့ပါလာပြီပေါ့ဒီအခြေအနေကတော့လေအားလုံးကအကြီးတွေလည်းပါလာပြီအကြီးတွေ consultant တွေ lecturer level တွေပါလာပြီပေါ့ကျမတို့ကတော့အဆုံးထိလုပ်ဖို့ပဲစဉ်းစားထားတယ်အားလုံးကလည်းအဆုံးထိလုပ်မယ်လို့အဆုံးထိပါဝင်မယ်လို့ဖြစ်နေကြတာပေါ့အားလုံးပဲတူပါပေါ့နော်ကျမတို့ကျမရေးဝန်ထမ်းတွေကျမရေးဝန်ထမ်းတွေကိုပဲထောက်ခံနေရုံကျမရေးဝန်ထမ်းတွေအားပေးနေရုံနဲ့တော့အဆင်မပြေဘူ
းနိုင်ငံရဲ့အုပ်ချုပ်မှုရန်တရာပြက်စီးပြီးတင်ရင်အေဂျင်ကြီးကိုပြက်ပြားစေလိုတဲ့ရွယ်ချက်နဲ့ကျမရေးဝန်ထမ်းတွေကဆေးရုံတွေကိုမသွားပဲဆန္ဒပြနေကြတာမျိုးမလုပ်ဖို့တက်မတော်ကတိုက်တွန်းချက်တစ်ခုဒီကနေ့ပဲထုတ်ပြန်ထားပါတယ်။ဒီလှုပ်ရှားမှုကြောင့်ပြည်သူတွေရဲ့ကျမရေးအခက်ခဲတွေဖြစ်လာရင်နီးစပ်ရာတက်မတော်ဆေးရုံတွေမှာစေကူတမှုခံယူနိုင်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။ဒါကတော့ပြည်သူတွေပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်နေကြတဲ့အကြောင်းမှတ်မိခသတင်းပို့တာဖြစ်ပါတယ်ရှင်။အခုလိုမျိုးပြည်သူတွေကြားမှာဆက်ရနာတိတ်မှုကိုကန့်ကွက်တဲ့လှုပ်ရှားမှုတွေလုပ်နေကြချိန်မှာပဲမြန်မာနိုင်ငံမှာအများစုအသုံးပြုနေတဲ့ Facebook လူမှုကွန်ရက်ကိုအာဏာပိုင်တွေယာယီပိတ်ပင်ခဲ့ပါတယ်။ဒါကြောင့်ဆက်သွယ်မှုတွေမပြတ်အောင်လို့အင်တာနက်သုံးသူတွေကြိုးပမ်းနေကြရပါတယ်။စစ်တပ်ကအာဏာသိမ်းလိုက်တဲ့လုပ်ရက်တွေကိုကန့်ကွက်ဆန္ဒပြတဲ့လှုပ်ရှားမှုတွေအင်တာနက်ကွန်ရက်တွေပေါ်မှာထွက်ပေါ်လာခဲ့ချိန်မှာပဲ Facebook ကို February 9ရက်နေ့အထိပိတ်ဖို့ပြန်ကြားရေးကညွှန်ကြားခဲ့တာပါ။ဒီအခြေအနေပြည်စုံကိုတော့ VOA သတင်းတောက်အက္ကနွန်ကတင်ပြပေးပါမယ်ရှင်။
အပြာမောက်တွေနဲ့အများပြည်သူအထင်အမြင်လွဲမှားစေမဲ့တွေးထိုးလှုပ်ဆောင်မှုတွေမမှန်တတင်ရေးသားဖြန့်ဝေမှုတွေကိုထိန်းချုပ်ဖို့ဆိုပြီး Facebook လူမှုကွန်ရက်ကိုတပတ်ကြာယာယီပိတ်ထားဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားလိုက်ပြီးနောက်လူမှုကွန်ရက်တုံးဆွဲသူတွေကြားအခက်ခဲတွေနဲ့ကြုံတွေ့နေရတာပါမြန်မာနိုင်ငံမှာအများစုအသုံးပြုနေတဲ့လူမှုကွန်ရက်ကိုတောင်းနိုင်မဲ့နေလန်းတစ်တွေကိုလည်းရှာဖွေနေရတယ်လို့ရန်ကုန်မြို့ကမိမိစင်ကပြောပါတယ
် Facebook ကိုမနေ့တုန်းကပိတ်လိုက်တယ်လို့ပြောတယ်ဒီဟာပြ MPD နဲ့ပိတ်လိုက်တယ်ပထမဆုံးပိတ်လိုက်တယ်ပေါ့သူတို့ကအဲ့အခါကျတော့နေရလူတွေကတောင်းလို့မရတော့ VPN ကြော်တာကိုလည်းမသိကြဘူး VPN ကြော်ပြီးတော့ဒီ Facebook ကိုတောင်းလို့ရတယ်ဆိုတော့လည်းမသိဘူးလေတတင်းရရတယ်ပေါ့နော်အဲ့ဒီပါမလည်းမသိတော့ဘူး
တမတော်ကအာနာတိမ့်လိုက်တဲ့လောက်ရကိုကန့်ကွက်တဲ့သဘောထားတွေနဲ့ကန့်တက်လှုပ်ရှားဖို့ဆော့အောင်းနေကြတဲ့လှုပ်ရှားမှုတွေလူမှုကွန်ရက်မှာပြန့်နှံ့နေချိန်မှာပဲ Facebook Instagram WhatsApp စတဲ့လူသုံးများတဲ့ online ဆက်သွယ်မှုတွေကိုပိတ်လိုက်တာပါမြန်မာနိုင်ငံသားတွေကြားသတင်းအချက်အလက်ရဖို့အားထားနေရတဲ့ online ဆက်သွယ်မှုတွေကိုပိတ်လိုက်တဲ့အပေါ်မှာတော့ရန်ကုန်မြို့ခံတွေတာလှိုင်းတို့လိုအများပြည်သူကြားမကျေမနပ်ဖြစ်နေကြပါတယ်
သူလူခွင့်ကြီးကိုပြန်လာနေနေကိုချိုးဖောက်နေရရတိတာနေလေ Facebook ပိတ်ရဆိုတော့လုံးဝအကောင့်နိုင်ငံသားရဲ့နှလုံးနဲ့နားကိုပိတ်တဲ့တည်းကဘာလို့ဆိုတော့ကွန်တရိုမီနိုင်ငံရဲ့ social media ဆိုတော့ Facebook ကဝယ်တုံးကြတာကိုအများစုကဒါပေမဲ့အခြား social media ဖြစ်တဲ့ Twitter တို့ Instagram တို့နဲ့အခြားနိုင်ငံ VPN တွေခံရတဲ့ social media platform တွေကနေရရတော့တော့လောကမှာပဲ
နှစ်နှစ်နေပိုင်းအင်တာနက်ဆက်သွယ်မှုတွေပိတ်ပင်ကန့်သတ်ခံခဲ့ရပြီးနောက်မနေ့တုန်းကပဲမြန်နှုံးမြင့် 4G အင်တာနက်အပြည့်အဝပြန်ဖွင့်ပေးလိုက်တဲ့ရခိုင်ပြည်နယ်မှာလည်းလူမှုကွန်ရက်တွေပိတ်လိုက်တာကြောင့်အခက်အခဲတွေနဲ့တကြောပြန်ကြုံနေရပါတယ်။အထူးသဖြင့်နိုင်ငံရေးအုပ်ချုပ်ရေးအပြောင်းလဲကာလမှာသတင်းအချက်အလက်တွေရရှိဖို့အရေးကြီးတယ်လို့လည်းဒေသခံတဦးဖြစ်တဲ့ဦးခိုင်စာအောင်ကပြောပါတယ်
။ကျွန်တော်တို့စစ်တွေရေးဆိုတာကအရင်ရေးကြည့်တာကိုအဲ့တော့ဒါတူရင်လမ်းကြောင်းကိုပိတ်ထားတယ်ဆိုတာဒီခေတ်ဒီအချိန်မှာတော့မဖြစ်သင့်ဘူးပေါ့ဒါကျွန်တော်တို့ပြည်သူတွေရဲ့ဆုံးရှုံးမှုတွေပါပဲခုနိုင်ငံရဲ့အပြောင်းအလဲမှာဆိုရင်တော့ပို့ပြီးတော့အရေးကြီးတာပေါ့နိုင်ငံရဲ့အပြောင်းအလဲအထိမှာဆက်တွေရှိဘူးအဆင်မပြေဘူးဆိုလို့ရှိရင်ကျွန်တော်တို့ပြည်သူတွေဟာဘာမှမသိရဘူးအဆင်မပြေဘူးတခြားတစ်ဖက်မှာကြည့်လို့ရှိရင်စီးပွားရေးပညာရေးတွေအကုန်လုံးကနေနာနေကြတယ်ဒါဟာကျွန်တော်တို့ရဲ့လူခွင့်ချုပ်ဖောက်မှုရဲ့ဘယ်လိုကျွန်တော်အဲ့လိုပဲဆုံးသက်ပါ
မြန်မာနိုင်ငံကအင်တာနက်တုံးဆွဲသူတွေအားထားနေတဲ့လူမှုကွန်ရက်တွေကိုပိတ်လိုက်တာကြောင့်နီလန်တစ်တွေကိုလည်းရှာဖွေနေကြရတာပါ။တေဂျီတယ်လှုံ့ဆော်ရေးတင်နန်းပေးနေတဲ့ဦးစေရမင်းကတော့ Facebook အပါအဝင်လူမှုကွန်ရက်ဆက်သွယ်မှုတွေကိုပိတ်ထားပေမဲ့ VPN လို့ခေါ်တဲ့လှုံ့ဆော်တဲ့အင်တာနက်ကြားခံဆက်သွယ်တဲ့စနစ်ကိုတုံးမဲဆိုရင်တော့ဖြစ်နိုင်တယ်လို့ပြောပါရယ်။အခမဲ့ရနိုင်တဲ့ VPN စနစ်300မှာအခက်ခဲတချို့တော့ရှိနိုင်တယ်လို့လည်းပြောပါရယ
်။ဒါတော့မှာတော့Facebook ကိုလည်းတုံးမယ်ဆိုလို့ရှင်တော့အရှိနေတဲ့ VPN တွေကိုတစ်ခုပြီးတစ်ခုတုံးမယ်အဲ VPN တုံးလို့ရှင်လည်းပြဿနာတစ်ခုကကျွန်မကအင်တာနက်လိုင်းကျသွားလိမ့်မယ်ရှိနေတဲ့ဟာကိုတစ်ဆင့်ခံပြီးတော့ IP ကိုတစ်ဆင့်ခံပြီးတော့ရတာဖြစ်တဲ့အတွက်အာလိုင်းတွေပါတွေတော့နည်းသွားလိမ့်မယ်အဲဒါမှမဟုတ်ဘူးဆိုလို့ရှင်လည်းဝယ်တုံးမယ်ဆိုတာမျိုးတွေရှိလာလို့ရှင်တော့အာငွေတုံးရတဲ့အကောင့်မျိုးတွေအဲတစ်နှစ်ပတ်လုံး လိုမျိုးတွေဝဲတုံးလို့ရတယ်ဒါမှမဟုတ်ဘူးဆိုလို့ရှိရင်တော့Facebook ဒီကဲသုံးနိုင်မှုအနေထားများသုံးမယ်ဆိုလို့ရှိရင်တော့ Facebook တွေမဟုတ်ဘဲနဲ့တခြား platform တွေလည်းသုံးနိုင်တယ်လို့ထင်တယ်သတင်း channel တွေပေးမဲ့သူတွေကလည်းတခြားခုနကပြောတဲ့ YouTube channel ရှိမှာကိုလို Twitter ပေါ်အများကြီးရောက်လာကြတယ်အရင်က Facebook တခုရဲ့နေသတင်းဖတ်တာမျိုးမဟုတ်ဘဲနဲ့ခုနကပြောတဲ့ Twitter တွေဖတ်မယ်ဒါမှမဟုတ် YouTube တွေရုပ်တံတွေကိုရယူမယ် VPN ကတော့ပေါ်မှာ
မြန်မာနိုင်ငံမှာလူဦးရေ40ရာခိုင်နှုန်းကျော်ရှိတဲ့တန်း20ကျော်လောက်ဟာ Facebook လူမှုကွန်ရက်ကိုအသုံးပြုနေကြတယ်လို့လည်း online သုတေသနလုပ်ငန်းတွေကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာတပ်မတော်ကအာဏာသိမ်းလိုက်တဲ့လောက်ရအပေါ်တုတ်ပြန်တဲ့အနေနဲ့ Facebook ကုမ္ပဏီကတော့စစ်တပ်ပိုင်းမြဝတီရုံမြင်သံကြားရဲ့စာမျက်နှာကိုလည်းဒီတစ်ပတ်ထဲမှာပဲဖော်ရှားခဲ့ပါတယ်ရှင
် VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျူရူဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။INFO ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျွန်တော်တို့စာမျက်နှာကိုရောက်နိုင်ပါတယ်။Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American တန်ရုပ်တံတဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သဘောထားအမြင်ပေးပို့ချင်တဲ့ဆိုရင် voabamis@siphon3.com ဆိုတဲ့မြန်မာပိုင်းအီးမေးလ်လိပ်စာတစ်ခုလည်းပေးပို့နိုင်ပါတယ်။စာလုံးပေါင်းပြပါမယ်။ voabamise@siphon3.com voabamis@siphon3.com ဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညဘက်အစီအစဉ်လေးကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အာဏာသိမ်းထားသူတွေကသူတို့ပေါ်ကန့်ကွက်တဲ့လှုပ်ရှားမှုတွေကြဲကြဲပြန့်ပြန့်မလုံနိုင်အောင်လို့ပိတ်ပင်ကန့်သတ်မှုတွေလုပ်နေတယ်လို့ကန့်ကွက်ဆန္ဒပြသူတချို့ကိုဖမ်းဆီးအရေးယူတာတွေလည်းရှိနေပါတယ်။မန္တလေးမြို့မှာဒီအာဏာသိမ်းတဲ့လုပ်ရက်ကိုကန့်ကွက်ခဲ့တဲ့တက်ကြွလှုပ်ရှားသူတချို့ဖမ်းဆီးခံခဲ့ရတယ်လို့ ARD တိုင်းမှာဆိုရင်လည်းရဲတပ်ဖွဲ့ဝင်နှစ်ယောက်ဖမ်းဆီးအရေးယူခံထားရပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်ကိုထက်အောင်ခန်းကပြောပြပါမယ်ရှင်။
တမတော်ကအာနာသိန်းတာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဒီကနေ့မနက်ပိုင်းမှာပဲမန္တလေးစစ်တပ်သူရှေ့မှာတက်ကြွလှူရှားသူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။ဆီအာနာသိန်းတာကိုကန့်ကွက်ကြောင်းနဲ့လက်နက်အားကိုတာကိုစန့်ကျင်ကြဖို့စိုင်းပုတ်တွေကင်ဆောင်ပြီးတက်ကြွလှူရှားသူတရာစင်ကျော်လောက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲမှာပါဝင်သူ3ဦးတော့နောက်ပိုင်းမှာအာနာပိုင်တွေကဖမ်းဆီးသွားကြောင်းလဲလှူရှားမှုမှာဦးဆောင်ပါဝင်ခဲ့တဲ့ကိုတီဇာဆန်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ကဒီတက်ကနေပြီးလက်နက်အားကိုပြီးတော့အာနာသိန်းနဲ့လောက်ရကိုလက်မခံကြောင်းစန့်ကျင်ကြောင်းကိုကျွန်တော်တို့ကဒီကျွန်တော်တို့ရဲ့စန္ဒကိုထုတ်ပေါ်ပြသခြင်းဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ကဒါငြင်းချမ်းစွာပေါ့နော်အကြမ်းမဖက်ပြန်နေကျွန်တော်တို့လူငယ်တွေပေါ့နော်စုစည်းပြီးတော့ကျွန်တော်တို့ကန့်ကွက်စန္ဒပြခြင်းဖြစ်ပါတယ်ကျွန်တော်တို့ကဘယ်ဖွဲ့စည်းဘယ်ပါတီအစုအဖွဲ့မှာပူးစားပြတာမဟုတ်ပဲလေမိမိတို့နိုင်ငံသားတရားဝင်လုံတင်လုံထိုက်တဲ့တာဝန်လေးယူစားနေတယ်ဆိုကျွန်တော်တို့ကအခုလိုတောင်းစုစည်းပြီးတော့ဆောင်ရွက်ခြင်းဖြစ်ပါတယ်ခင်ဗျာအဲ့လိုဒီကန့်ကွက်ဆန္ဒထုတ်ပေါ်ပြီးတဲ့နောက်မှာတော့ကျွန်တော်တို့အဲ့ဒီဆန္ဒပြပွဲအဲလူစုခွဲနဲ့ကျင်းပါပဲကျွန်တော်တို့အခုအတီးပြည်ကြတဲ့များပေါ့နော်ကျွန်တော်တို့အင်အားစုတွေကအနည်းဆုံး3ဦးခုဖမ်းဆီးခံထားရပါတယ်ခင်ဗျာပေါ့နော်အဲ့ကျွန်တော်တို့လည်းအခုထပ်ပြီးတင်ဆောင်နေရပါတယ်ခင်ဗျာအားလုံးပေါ့နော
်ဖမ်းဆီးခံခဲ့ရတဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတပ်မကများအဖွဲ့ချုပ်ကစောဥက္ကာဦးရန်ကုန်တက္ကသိုလ်ចောင်းသားများတပ်မကကကိုမင်းညီညီကွန်းနဲ့ကိုပြည့်စုံအောင်တို့ကတော့ရဲတပ်ဖွဲ့ကငင်းချမ်းစာစူဝေးခွင်နဲ့စီတန်းလက်လက်ခွင်ဆံရဥပဒေပုံမှန်19နဲ့ရေးယူထားကြောင်းလဲနှိစက်သူတွေကပြောပါတယ်။ စစ်တပ်ကအာဏာသိမ်းတဲ့လူရဲကိုစန့်ကျင်ကန့်ကွက်တဲ့လူရဲတွေနဲ့ဆက်နွယ်ပြီးပန်းစည်းရေးယူခံသူတွေမှာတက်ကြွလှရှားသူတွေတောင်မကရတပ်ဝင်ဝင်ကျိုးလဲပါဝင်လာပါတယ်။ ARD တိုင်းကြံကင်းမြို့မှာအာဏာရှင်စန့်ကျင်တဲ့စာရန်ပုံနဲ့အတူစန့်ကျင်ကန့်ကွက်ကြောင်းဓာတ်ပုံကိုလူမှုကွန်ရက်မှာဖော်ပြခဲ့တဲ့ရဲတုတက်ချက်တာယာလင်းနဲ့ရဲတပ်သားတူဝင်လင်းတို့နှစ်ဦးကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။နိုင်ငံဝန်ထမ်းတာဝန်ယူကြချိန်မှာပါတီနိုင်ငံရေးနဲ့ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီခံခဲ့ရတာလို့လေရတက်ဘော့ဝင်ကြီးကိုနှစ်ယောက်ရဲ့ဖခင်ဦးတန်းစင်ကပြောပါတယ
်။ဟုတ်ကဲ့တိုင်းပြည်လို့မှရဲစခန်းမှာပဲချုံဆောင်သွားပါတယ်ခင်ဗျာ။မနေ့ကကျွန်တော်တို့ကညာဖန်ခံရတာမသိပါဘူးခင်ဗျာ။မနေ့ဒီဘီမှာအကြောင်းမကြတော့အဲ့ဒါ၉နာရီလောက်မှကြည့်တယ်။သွားပြီးတော့တွေ့တော့ကျွန်တော်တို့ကအတွေ့မခံဘူးခင်ဗျာ။အတွေ့မခံတော့ကျွန်တော်တို့ကဘာဖြစ်လို့အတွေ့မခံတာလဲ။ကျွန်တော်သားတွေကဘာဖြစ်လို့လဲလို့နေပြီးတော့အဲ့ဒါစကားမှုကသူနဲ့တော့တွေ့ပါတဲ့ဆိုတော့သူရုံးခန်းကိုသွားတွေ့ရတယ်ခင်ဗျာ။သွားတွေ့တော့သားတွေကိုဘာဖြစ်လို့ဒီလိုဖမ်းဆီးချုပ်နှောင်တာလဲလို့ကျွန်တော်ကဒီလိုမေးတော့သူကဝန်ထမ်းဖြစ်ရတာနဲ့ပါတီနိုင်ငံရေးလုပ်တဲ့အတွက်ဒါတေးယူတယ်ပေါ့။ရဲဥပဒေချိုးဖောက်မှုပေါ့ဗျာ။အဲ့ဒါနဲ့ဝန်ထမ်းဖြစ်ရတာနဲ့ရဲဥပဒေချိုးဖောက်မှုနဲ့ရဲစည်းကမ်းထိုင်တဲ့ဥပဒေနဲ့တရားစွဲဖို့လို့ပြောပါတယ်ခင်ဗျာ။
တမတော်ကအာဏာသိမ်းတဲ့လူရဲပေါ်ကန့်ကွက်မှုတိုက်တွန်းမှုတွေနဲ့တူစန့်ကျင်တဲ့လှုပ်ရှားမှုတွေပေါ်ပါမှာကိုအာဏာပိုင်တွေကတားဆီးမှုကြိုးဝတ်မှုတွေလည်းရှိနေပါတယ်။ဒီကနေ့ညနေပိုင်းကလူငယ်တချို့ကန့်ကွက်လှုပ်ရှားမှုတွေဖြစ်ခဲ့တဲ့ရန်ကုန်မြို့မှာဆိုရင်လေလုံခြုံရေးတွေတိုးမြင့်ထားပါတယ်။တချိန်တည်းမှာပဲအစိုးရရုံးဆိုင်ရာနေပြည်တော်မှာတော့စစ်တပ်ကအာဏာသိမ်းတာကိုထောက်ခံတဲ့လှုပ်ရှားမှုတွေလုပ်ခဲ့တာလည်းတွေ့ရပါတယ်ခင်ဗျာ။ကျွန်တော်ထားအောင်ခံမှာ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။
February 1ရက်နေ့အစောပိုင်းအာဏာသိမ်းချိန်မှာတမတော်ကဖမ်းဆီးခဲ့တဲ့တိုင်းနယ်ပြည်နယ်အသီးသီးကအစိုးရအဖွဲ့ဝင်တွေနဲ့လွှတ်တော်အကြီးအကဲတွေပြန်လွှတ်လာကြသူတွေရှိတယ်လို့ဆက်လက်ပြီးတော့ဖမ်းဆီးခံထားရသူတွေလည်းရှိပါတယ်။အဲ့ဒီထဲမှာဒီချင်းပြည်နယ်ကအစိုးရအဖွဲ့ဝင်တချို့နဲ့လွှတ်တော်အကြီးအကဲတွေပါပါနေတဲ့အကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ပါရရှင်
။အာဏာသိမ်းချိန်မှာဖမ်းဆီးခံခဲ့ရသူတွေထဲကချင်းပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီးနှုတ်နဲ့လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေကတော့အခုချိန်ထိပြန်မလွှတ်လာသေးပါဘူး။ထိန်းသိမ်းခံခဲ့ရပြီးဒီတစ်ပတ်အစောပိုင်းမှာပဲပြန်လွတ်လာတဲ့ချင်းမြင့်နယ်စိုက်ပျိုးရေးမွေးမြူရေးတစ်သောဝန်ကြီးဦးမန်ဟင်တာကတော့ဘာသတင်းမှမကြားရဘူးလို့ပြောပါတယ
်။ကျွန်တော်တို့ကတော့ဟိုလက်တော်ဥက္ကဋ္ဌတို့ဘာလို့သတင်းကတော့ဘာမှမကြားဘူးပေါ့နော်။ဦးစုတဲ့သတင်းတွေကတော့ဘာမှမကြားသေးဘူး။ရိတ်ကြမှာပဲရှိမှာပါ။ဒီဟာရိတ်ကြမှာကျွန်တော်ခေါ်တော့တော့အဲ့မှာခေါ်ထားတာအခါစီချံပြောပါမို့။
ချင်းမြင့်နယ်လွှတ်တော်ဥက္ကဋ္ဌဥစုပွဲဒုဥက္ကဋ္ဌဥတိတ်ထန်းစီပင်တာယာရေးဝန်ကြီးဥစုထက်နဲ့လူဝင်မှုကြီးကြရေးနဲ့လူဆောင်အားရေးမြို့ဝန်ကြီးဥဖွေအားတို့ကိုဘာကြောင့်ဆက်လက်ထိန်းသိမ်းထားရသလဲဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့လည်းဝန်ကြီးဥမန်ဟင်းသားကပြောပါတယ်။ဖေဖော်ဝါရီလ၃ရက်နေ့တုန်းကတမတော်ကနေနိုင်ငံတော်အာဏာကိုသိမ်းပိုက်လိုက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမရပါဝင်အစိုးရဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အဖွဲ့ဝင်တွေထိန်းသိမ်းခံခဲ့ရပြီးနောက်အဲ့ဒီနေ့ညနေလောက်ကစပြီးဝန်ကြီးတချို့ကိုပြန်လွှတ်ပေးခဲ့တာပါ။ဒါပေမဲ့လည်းချင်းမြင့်နဲ့လှုပ်တော်ဥက္ကဋ္ဌနဲ့ဝန်ကြီးတွေကိုပြန်မလွှတ်သေးတဲ့ပုံမှာကုနုံးသုံးချင်းသတင်းဌာနအက်ဒီတာဆလိုင်းရောဘတ်ကအခုလိုသုံးသပ်ထားပါတယ်
။ချင်းပြည်နယ်လှုပ်တော်ဥက္ကဋ္ဌဦးစုံဘွေဆိုရင်ဒါချင်းပြည်နယ် NLD ရဲ့ဥက္ကဋ္ဌလည်းဖြစ်တယ်။ NLD စတင်တည်ထောင်ကြတဲ့နယ်ပါဝင်လာတဲ့သူဖြစ်တယ်။ NLD တကယ်အမခံဖြစ်တယ်။လှုပ်တော်ဟိုဒုဥက္ကဋ္ဌဦးထိတ်ထန်းတို့ပြီးတော့ဝန်ကြီးဦးခူရတို့လည်းသူတို့လည်းတကယ် NLD အမခံကြီးဖြစ်တော့သူတို့ကိုဆက်လက်ထိန်းထားတာလည်းဖြစ်နိုင်တယ်။ပြေတော့ဝင်ကြီးဥစ္စာကြတော့သူကတော့ဒီတက်မတော်မှာစေမှုချမ်းခဲ့ပြီးတော့အဲ့ကနေနှုတ်ထွက်ပြီးတော့နောက်ပိုင်းမှာချင်းပြည်နယ်ဆွေရမှာဝင်လာပြီးတော့အခု2020ရွေးကောက်ပွဲမှာပဲ NLD ကနေဝင်ရောက်ရှိတဲ့ပုံကိုဖြစ်တဲ့ပုံလေးဒါပေမဲ့သူကစစ်တပ်ထဲမှာလည်းနှိပ်ပေါင်းများစွာလှုပ်လာခဲ့တယ်လို့ဆိုတော့သူ့ကိုယ်များချင်းပြည်နယ်ကောင်စီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တိုင်းမှာပါဝင်ဖို့များသူ့ကိုယ်များညှိနှိုင်းသလားသုံးသပ်ရတော်တော်လေးခက်ပါတယ်
ဖေဖော်ဝါရီလ၁ရက်နေ့မနေ့ပိုင်းကပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတယွန်းကအမိတ်ကြော်ညာစာမှတိတ်မြင့်ဆောင်2023နဲ့အရေးပေါ်အခြေအနေကြေညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုသမ္မတကာကွယ်ရေးဦးစီးချုပ်ဆောင်အာဏာလွှဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ်။သမ္မတအာဏာသိမ်းပြီးနောက်မှာအဖွဲ့အစည်းအသီးသီးကနေကန့်ကွက်ကြောင်းထုတ်ပြန်ခဲ့သလိုဝန်ထမ်းအစုအဖွဲ့တွေကလည်းစစ်အစိုးရနဲ့ပူးပေါင်းမှမဟုတ်သောကြောင်းဇာတ်နာဖော်ထုတ်ခဲ့ကြပါတယ်။ဒါပြင်တမတော်ကလည်းအရေးပေါ်ရှင်နေကြညာပြီးအာဏာသိမ်းလာတဲ့အပေါ်မှာကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာတိုင်းဝန်ကတော့ပြည့်တင်ပြောဆိုနေကြပါတယ်ခင်ဗျာ
ဒါကတော့နိုင်ကိုရင်သတင်းပေးပို့တာဖြစ်ပါတယ်ရှင် February 4 ရက် Jada Radio ညဘက် VOA မြန်မာပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်ကျွန်မဆုမြတ်မောင်ပါစစ်တပ်ကအရသာအစိုးရစီကနေအာဏာသိမ်းယူပြီးတော့အုပ်ချုပ်နေတဲ့အတွက်တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့အခြေအနေတွေသိရမယ့်တိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့မကြခင်မှာထုတ်လွှင့်ပေးပါမယ်အခုအရင်တော့စစ်အာဏာသိမ်းမှုအပေါ်သုံးသပ်ဆွေးနွေးချက်ကိုတင်ပြပေးပါမယ်စစ်တပ်ကအာဏာသိမ်းယူခဲ့တဲ့အပေါ်မချေနှက်တဲ့ပြည်သူတွေကအိမ်ထဲကနေတက်နိုင်တဲ့နီးနဲ့ဆန္ဒပြတာတွေတချို့ဆိုရင်လမ်းပေါ်အထိထွက်ဆန္ဒထုတ်ဖော်တာတွေရှိနေတယ်လို့စစ်တပ်တွင်းမှလည်းအာဏာရှင်ကိုဆန့်ကျင်ပြီးတော့လူလူနဲ့အတူရပ်တည်မဲ့စစ်ဗိုလ်ချုပ်မျိုးတွေပေါ်ထွက်လာဖို့လိုအပ်တယ်လို့မြန်မာအရေးသုံးသပ်သူဦးတင်မောင်တန်းကပြောပါတယ်။ကိုအောင်အောင်ကဦးတင်မောင်တန်းနဲ့ Skype ကနေပြီးတော့ဆက်သွယ်ဆွေးနွေးထားပါတယ်ရှင်
။ဟုတ်ကဲ့ဦးတင်မောင်တန်းမင်္ဂလာပါခင်ဗျာ။ကျွန်တော်အရင်ဆုံးမေးချင်တာကတော့ဒါအခုဒီစစ်အာဏာသိမ်းတာနဲ့ပတ်သက်ပြီးတော့ပေါ့လေ။ဒါလူလူကအခုခါမှာတမုံနေလေတည်တယ်။နောက်တချို့ဝန်ထမ်းတွေကလုပ်ငန်းဝင်မဝင်မဲနဲ့အာနာဖီဇန်နဲ့ပေါ့လေ။ဆိုတဲ့အခါကျတော့ဟိုးရုံကဒီစစ်အာနာသိမ်းမှုတွေနဲ့အခုဒီစစ်အာနာသိမ်းမှုတွေမှာဒီလူလူရဲ့ဒီတုံ့ပြန်မှုပေါ့လေ။ဟိုဘာဒီများကွာခြားမှုရှိပါလားခင်ဗျ။
ပြီးခဲ့တဲ့အနည်းဆုံးအာနာသိမ်းမှုကတော့ဗျာ88ပေါ့။88တုန်းကတော့ကျွန်တော်တို့ဆန္ဒပြပွဲကြီးတည်းကနေမှဖြစ်လာတဲ့အခါကျတော့လူတွေကနေလက်မောထွက်တာမြန်တာပေါ့။အခုအချိန်မှာတော့အဲကျွန်တော်တို့လူတွေကလမ်းမပေါ်ထွက်သေးဘူးပေါ့ဗျာဒါပေမဲ့ဟု
တ်ကဲ
့ဟိုမနာခံရေးလှုပ်ရှားမှုတွေပေါ့အာခံရေးလှုပ်ရှားမှုတွေစလာနေပြီဆိုတော့အဲလမ်းမကတော့အနည်းနဲ့မြန်ရောက်လာနိုင်တယ်ထင်တယ်ဒါကတော့ထိန်းလို့မရဘူးလို့ထင်တယ်ဒါတော့ဟိုအချိန်နှဲများတော့ကွာတော့ပုံစံတွေကတူနေပါလေ
ဟုတ်ကဲ့ဒါကတော့လူလူတွေဘက်ကအပိုင်းပေါ့လေဟိုဒီမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ဘက်ကကြတော့ဒါခေါင်းဆောင်တွေနောက်ဒါလှစ်တော်အမတ်တွေလည်းရှိနေပါတယ်ဆိုတော့သူတို့ရဲ့အခမ်းကဏ္ဍရောဘယ်လိုရှိလာနိုင်ပါလဲ
။မရေဘူးအဖြစ်တော့အခုအပြင်မှာရှိနေတယ်လို့ကျွန်တော်တို့အခုချိန်ထိပေါ့နော်ယူဆရတဲ့ဥဝင်ထိန်တို့ကြီးညာချက်တွေထုတ်နေပါတယ်။အဲ့တော့ရေဘူးအဖြစ်တော့အခုတတိမျိုးသားဒီမိုကရေစီဖွဲ့ချုပ်ကပေးတာပြီးတော့သူရဲ့2020ကြေညာဇာတ်မ်းမှာ2005ကြေညာဇာတ်မ်းပြီးရင် NLD ထူထောင်ကလေးကထုတ်ခဲ့တဲ့ကြေညာဇာတ်မ်းတွေရပြောရင်အာနာရှင်စနစ်မဖြစ်ပေါ်ရေးအာနာရှင်စနစ်ကိုဆန့်ကျင်ရေးပါပဲဘလို့ဆန့်ကျင်မယ်ဆိုတော့ကဒီအမျိုးမျိုးရှိပါတယ်အဲ့တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလူတွေကိုဘလို့ဆန့်ကျင်မှာလို့ကျွန်တော်တို့ပြောချင်ဘူးဒါပေမဲ့ဆန့်ကျင်တဲ့ဒီအမျိုးမျိုးရှိတာအကြောင်းမလို့အဲ့ဒါကလမ်းနေပေါ်ထွက်တာကနေစပြီးတော့ခုနဆောင်းဝင်းနေဥဆောင်တဲ့အခုနော် civil disobedience ဆိုပြောရဲနော်ဒီအာဏာပြန်ရည်ပေါ့နော်အာဏာဒီလှုပ်ရှားမှုတွေအထိအမျိုးမျိုးပုံပုံရှိပါတယ်အဲ့တော့မိမိကနိုင်ငံရေးသဘောပြောပြီးနိုင်ငံရေးဆိုရင်တော့တော်တော်နေရာတက်ယူတဲ့နိုင်ငံရေးမဟုတ်ဘူးဒီမိုကရေစီမပြီးမချင်းဟာတိုက်ပွဲဝင်သွားမယ်ဆိုတာကိုအဲဒါကျွန်တော်ထုထည်လည်းပြောစရာမလိုပါဘူးအဲ့တော့ကျွန်တော်ဓာတ်တဲ့ပို့ပြီးတက်တက်ကြွကြပါစေချင်ပါတယ်ဒါကဘယ်နေရာဘယ်ခန်းကနာပါမလဲဆိုတာဒုတိယချင်းအမြင်ပေါ်မှာတော့မူတည်ပါတယ
်အခုခါမှာတော့ဒါဒီစစ်ဆိုးရကဒီတိုင်းသားတွေနဲ့အပြစ်ခက်ရစေးလောက်ထားတာပေါ့လေဒါပေမဲ့လည်းပဲဒါလူလူကတော့အခုဟိုအလုံးတီးကြတဲ့အတိုင်းပဲဟိုအခုလိုမျိုးအာနာဖီဆန်ပြီးတော့ဟိုတုံ့ပြန်ကြတယ်ဆိုတဲ့အခါကျတော့ဒီလူလူရဲ့တုံ့ပြန်မှုဟာဒီတက်တွင်းဒီတက်ဖို့ဝင်နေအပေါ်ရောဘလုံးရိုက်ခတ်မှုရှိနိုင်မလဲခင်ဗျ
ရက်ကမှုတော့ရှိမယ်ဒါပေမဲ့အဲလောက်ရဖြစ်နေအဲ့ဒီရက်ကမှုကပြောင်းမပြောင်းဆိုတော့တိတိချာချာပြောလို့မရနိုင်ဘူးပေါ့နော်အဲမျိုးတော့ဖြင့်လူလူလှုပ်ရှားမှုကြီးတွေကြီးသွားလို့ရှိရင်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်တစ်ထက်မှာအနည်းနဲ့များရိုက်ထွက်ကြပါတယ်အဲ့ဒီခါမျိုးတွေမှာဆိုလို့ရှိရင်လည်းအဲကျွန်တော်တို့အဖွဲ့လိုက်ထွက်တာတဲ့ပေါ့နော်နာမည်ကြီးတဲ့တင်ရှားတဲ့ဗိုလ်ချုပ်ကြီးတယောက်ကလူလူနဲ့ပူးပေါင်းလိုက်ခြင်းအပြင်သူကိုကြည်ညိုတဲ့တက်တယ်အကုန်လုံးကလှုပ်လာတာဒီလိုဟာမျိုးတွေ့ရတယ်ဥမာအဖြစ်ဖိလစ်ပိုင်မှာရာမိုစ်ထွက်လာတဲ့အခါမှာเนาะတက်ကြီးတက်တယ်တော်တော်များများလှုပ်သွားတာမျိုးဟောဒါမျို
းစစ်ဆိုးရဆက်ဆက်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်သူတို့ကတော့ဒါဆိုသွေးခွဲအုပ်ချုပ်တဲ့စနစ်ကိုအများအားဖြင့်တုံးတယ်ဥမာဆိုလိုတာကဒီမြောက်ပိုင်းအတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်နေတဲ့အချိန်ဆိုရင်တောင်ပိုင်းအတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ရထားတယ်ဆိုတော့ဟိုတခါတလေကြားလို့ရှိရင်လည်းဒါပြည်ရဲနဲ့မှမငြိမ်မသက်မှုတွေဖြစ်နေတဲ့အခါဆိုလို့ရှိရင်အပြစ်အခက်ရက်ဆဲထားတယ်ပြည်ရဲနဲ့မှငြိမ်သက်နေပြီဆိုလို့ရှိရင်တခါဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြန်တိုက်လို့ရှိတယ်ဆိုတော့ရှေ့မှာရောဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြန်ပြီးတော့ဟိုတိုက်လာနိုင်တဲ့အခြေအနေမျိုးတွေတွေ့ရပါလား
aku aro daga nengai ini tu nengai ini macam lu sih. Pasal cium macam aku ni ni tua ni dek. Pasal cium suraga daga be Yesus ada pasal cium. Ini pasal cium nama be Malaysia bu. Lu sih lu 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 ya dek suye. Tapi jual lu sih. Pasal cium lu ye dek. Lugu kau ni nang dek tamro. Taka, bahagia macam macam orang sura ubi awal ni. Adi lo, tanya lah ni kan cakap ni kata, jombi macam ni. Ni yang sini buat selalu pula macam ni ni, no? Aku tahun ni le, nang jom ni ada awal lo si, ni orang tahun ni le NBC kan lu ni gua le jangan tahun ni si buat le, gua si wah si ni ber, no? Bla bla ni ber, no? Adi lu ni ah, apa macam ni? PhD也不老会呀呀，苦了来着，着急些么事吧？但那了那个伢子里呢，我带过来一片片了没？所以要你妈是得个得破问的，你呢，谁得帮伢妈哦？人生内部去你的失败了？是不？不的，你我晓得是不？喏，咱们了呢，我晓得是。伢那边得不了话了，都没那个伢那个么，这个他比李建平家那边。 哎，你说那件，你家里看嘛，咱们老得苦也，一堆啊，就话那些，喏，哦，说说话话说的他妈，你妈咱们都话没把握住，就那天呢，哎喽，啊，每年还要了十几年吧，反正来说，可能像每年民工啊，就那路南安一安的出动他的，南安一楼下墓的啊，你不咯，出动他的。 ตั้มหลวงนั่งไงยิ่งเล่าเดี๋ยวสุรากาตั้มหลวงก้องส่งจะช่วยอะไรนั่งไงยิ่งเล่าเนี่ยเอ็มยังสู้อะไรนั่งไงยิ่งเล่าปุ๊บเนาะคนอาจจะโน้นนั่งไงตายนัดตั้มหลวงเลยมาจ้าเนาะเนาะปฏิวันนี้กันเลยมาถ้าเล่าช้าไปเนาะนั่งไงยิ่งใส่ดันเนี่ยเล่าจ้าเนาะเนาะส่วนนั่งไงยิ่งใส่ดันบ่มาเตะเอาเดี๋ยวสุรากาเอริลูปฏิเอริลูตั้มหลวงอยู่เรียเตะเอาเดี๋ยวถ้าก็ขู่มั่วหู
โอเคนั่นสมัยก็มากเนี่ยที่อาณาเต็งเนี่ยกิจการเนี่ยพัฒนาไปแล้วพอเลยสรุปถ้าปัจจุบันนี้ไม่ออนไลน์ไปก็จะอุ่นปีอะไรหรอไม่กิจการบ่ไม่มันทำมาบุรีสิ่งที่กิจการเชื่อไม่เป็นหรือสูบีอ่ะอาณาเต็งเนี่ยที่พิจารณาได้ไม่เลวเลยแต่แก่ได้แก่ได้มาที่นอกเกี่ยมมาพอเลยไปรู้จะอุ่นยังไงสิ่งไหนมาเลยบ้าจังกูรู้มีอาณาเต็งเนี่ยที่พิจารณาได้ลุ้นเทมาเลยเนี่ยแต่ยี่เดนี่ถ้าเราจะโน้ยบัวอาชีพสวยลุ้นสิ่งเน ပါကြောင့်လဲဆိုဘုဂျိုကြီးမရောက်နိုင်တာအဲခုနဥရှင်မောင်ကိုဖယ်တယ်သမရဖြစ်ဖို့ညီမကျရှိပုံရတယ်အဲ့ဒီ2004ရွေးကောက်ပွဲမှာလဲကြံ့ခိုင်ဖို့ပြောရင်းနိုင်ရင်ပေါ့နော်အဲ့တော့သမရကျင်တဲ့အနားယူမှာပေါ့နောက်တစ်ဆိုင်တစ်ဆဲပါလဲအဲ့ဒါဖြစ်ပုံရတယ်ဘာလို့လဲဆိုအခုဖြစ်နေအားလုံးကိုပြန်ကြည့်လိုက်လို့ရှိရင်ကြံ့ခိုင်ဖို့ပြောရင်းခေါင်းဆောင်တခြားခေါင်းဆောင်တွေကဘာမ ရှိနှထောင်ရှိခွေချုပ်ချုပ်ကိုခြေကဥပမာမှာရွေးတော်ပွဲတွေလုပ်ပေမဲ့လို့လည်းကျန်ရဲ့ဖုန်ကျွေးပါတီအားလုံလောက်တဲ့ကိုယ်စားလေမရနိုင်တဲ့အနေထားကိုရှောင်တယ်လက်ရှိအနေထားမှာဆိုလို့ရှိရင်အတိုက်ခံအနေနဲ့သူဘာမှလုပ်လို့မရဘူးလို့သူကခံစားရနိုင်တယ်တပ်မလို့ခေါင်းဆောင်တွေနဲ့တပ်မလို့ခေါင်းဆောင်တွေကိုအကြံပေးနေကြတဲ့အကြံပေးပုဂ္ဂိုလ်ကြီးများအခွဲပြားတာက respect ဆိုတဲ့လူယိုသေးရှင်ယိုသေးနဲ့ရှိရဆိုတဲ့အကြောက်ရော့မတူဘူးဗျလက်နဲ့ပြတာကလူကိုကြောက်အောင်ချောက်ပြီးတော့စားဖို့ကြိုးစားတာပေါ့နော်ငါ့ကိုလေးစားပွားလို့လေးစားခံနေတာပေါ့အဲ့ဒါလေးစားမှုပေါ့ဗျအဲ့ဒါအကြောက်တရားပဲအဲ့တော့ လူယိုသေးရှင်ရှင်ယိုသေးဖြစ်ချင်လူယိုသေးရှင်ယိုသေးနီးလန်းနဲ့ချင်းကပ်ဖို့လိုအပ်တယ်ဗျလူယိုသေးရှင်ယိုသေးဖြစ်ချင်တာကိုလူမလေးခွေးမခန့်နီးနာတွေနဲ့သွားပြီးချင်းကပ်လို့ရှိရင်လူမလေးခွေးမခန့်နဲ့ရက်လက်ကိုပဲရတယ်ဒါကလည်းပြီးခဲ့တဲ့အာနာသိန်းွယ်ဖြစ်ရချင်းရဲ့တတိယအကြောင်းရင်းဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်ဖြစ်ချင်တာတော့လူယိုသေးရှင်ယိုသေးပဲရက်လက်ကတော့လူမလေးခွေး
ဥတမောင်တန်းနဲ့ကိုအောင်တို့ဆွေးနွေးသုံးသပ်တာဖြစ်ပါရဲ့ရှင်။ခုလိုမျိုးဒီအယတအစိုးရကိုဖယ်ရှားပြီးတော့စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်တိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတော့တိုင်းရင်းသတင်းတော်အစီအစဉ်မှာနားဆင်နိုင်ပါပြီရှင်။
ပါစင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါ FIFA Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တမရောကအာနာသိန်းစင်မှာဖန်စီထိန်သိမ်းထားတဲ့ခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့ NCA အပြည့်ရဲ့တိုင်းသာလက်နက်ကန်အဖွဲ့ဆဲပွဲကနေတောင်းဆိုလိုက်ပါတယ်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်ဗတူမန်းငိမ့်မောင်ဟာ KNU နဲ့ပတ်သက်မှုမရှိတော့ဘူးလို့ KNU ကထုတ်ပြန်ကြေညာခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာအင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးလိုက်တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။တမရော်ကအာနာသိန်းစင်အတွင်ဖန်စီထိမ့်သိမ်းထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့နဲ့လက်ရှိမြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံတကာအတိုင်းဝိုင်းကကူညီဖြည့်ရှင်းပေးဖို့ NCA အပြည့်ရအဖွဲ့ရဲ့ငြိမ်းချမ်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ကဖေဖော်ဝါရီလ2ရက်နေ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။လက်ရှိနိုင်ငံရဲ့အကျပ်အသေးကိုအင်အားသုံးဖြည့်ရှင်းတာလက်မခံကြောင်းနိုင်ငံရေးပြဿနာတွေကိုအင်အားသုံးဖြည့်ရှင်းခြင်းမပြုဘဲငြိမ်းချမ်းသောနည်းလမ်းနဲ့တွဲဆုံဆွေးနွေးအဖြေရှာဖို့တိုက်တွန်းကြောင်းနဲ့ငြိမ်းချမ်းလုပ်ငန်းစဉ်ကို NCA လမ်းကြောင်းအတိုင်းရက်တည်ပြီး NCAS EAO ကဆောင်ရွက်သွားမယ်လို့ PPST ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကင်ဒေါ်လာရေးအဖွဲ့ဆယ်ဖွဲ့အနေနဲ့လက်ရှိနိုင်ငံရေးပြဿနာအပေါ်ပြည်သူလူထုတရက်လုံးကြုံတွေ့ရတဲ့အခက်အခဲတွေကိုသဘောပေါက်နားလည်ပြီးပြည်သူလူထုနဲ့အတူပူးပေါင်းဖြေရှင်းသွားမယ်လို့ PPST ကပြောပါတယ်
စစ်တပ်ကနေဖွဲ့စည်းလိုက်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှနာမည်စရင်ပါဝင်နေတဲ့ဗတူမန်းငိမ့်မောင်ဟာ KNU ကနေနှုတ်ထွက်သွားပြီဖြစ်တာကြောင့် KNU နဲ့ပတ်သက်မှုမရှိတော့ဘူးလို့ဖေဖော်ဝါရီလ3ရက်နေ့မှာ KNU ကထုတ်ပြန်ကြေညာခဲ့ပါတယ်ဗတူမန်းငိမ့်မောင်ဟာပြီးခဲ့တဲ့2020စုနိုင်လကကျင်းပတဲ့ KNU ဗဟိုအမြဲတမ်းကော်မတီအရေးပေါ်စည်းဝေးမှာနှုတ်ထွက်စာတင်တာကြောင့် KNU ရဲ့ဖွဲ့စည်းပုံခြေခံဥပဒေအရအဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခွင့်ပြုခဲ့တဲ့အတွက်သူရဲ့လှုပ်ဆောင်ချက်မှန်မြ KNU နဲ့မပတ်သက်တော့ဘူးလို့ထုတ်ပြန်ပါတယ် KNU ဟာတမတော်ရဲ့အာဏာသိမ်းယူတဲ့လှုပ်ရက်နဲ့ပတ်သက်ပြီးဆန့်ကျင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တာကြောင့်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှပါဝင်တဲ့ဗတူမန်းငိမ့်မောင်နဲ့ပတ်သက်ပြီးအတိပေးထုတ်ပြန်ကြေညာချက်ထုတ်ပြန်တာဖြစ်ပါတယ်
တမရော်ကထိမ့်သိမ်းထားတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့ပြည်နယ်ဝန်ကြီးတချို့တို့ဖေဖော်ဝါရီလ2ရက်နေ့ညနေပိုင်းမှာပြန်လည်လွတ်မြောက်လာကြပါတယ်အခုလွတ်မြောက်လာသူတွေကတော့ပြည်နယ်ဝန်ကြီးချုပ်ဦးညီပုလျှက်စစ်ဆက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးအောင်ကျော်စာနဲ့လူမှုရေးဝန်ကြီးဒေါက်တာချမ်းသာတို့ဖြစ်တယ်လို့စစ်တွေမြို့ခံ NLD ပါတီဝင်တဦးကပြောပါတယ်သူတို့ကိုတမရော်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့ကကွမ်းမြို့အခြေစိုက်အမှတ်96နှစ်တိုက်ရင်မှာခေါ်ယူထိမ့်သိမ်းခဲ့တာဖြစ်ပါတယ်တမရော်အာနာသိန်းတဲ့နေ့ကဝန်ကြီးချုပ်ဦးညီပုပြည်နယ်လွတ်တော်ဥက္ကဋ္ဌဦးကျော်ဆန္ဒရသေးတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝင်နဲ့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဒေါ်တင်လိုင်အတွင်ရေးမှူးဦးသူရိန်ထွတ်တို့အပါအဝင်လူတချို့ကိုခေါ်ယူထိမ့်သိမ်းခဲ့တာဖြစ်ပါတယ်
ဖြစ်ဖွယ်လာတဲ့ရက်နေ့ကလက်ရှိအာဏာရအစိုးရထံကနေတပ်မတော်ကအရေးပေါ်ခြေနေကြညာပြီးအာဏာသိမ်းယူလိုက်တဲ့လို့ရဟာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဒီမိုကရေစီစံနှုန်းတို့နဲ့ဆန့်ကျင်တဲ့လှုပ်ဆောင်မှုတွေကြောင်းကန့်ကွက်တယ်လို့ချင်းမြူရတအူ CNF ကပြောဆိုလိုက်ပါတယ်နိုင်ငံတော်တမတနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အပါအဝင်တမတော်ကဖန်စီထိန်ထိန်ထားတဲ့ပုဂ္ဂိုလ်အားလုံးကိုလည်းချွင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့လက်ရှိဖြစ်ပေါ်နေတဲ့ကိစ္စရရက်တွေကိုတက်ဆိုင်တဲ့အစိုးရဖွဲ့တီးတီးကငင်းချမ်းစွာစစ်ဆင်ညှိနှိုင်းအဖြစ်ရှာဆောင်ရွက်ကြဖို့ CNF ကတိုက်တွန်းထားပါတယ်
2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာနိုင်ငံတော်အာဏာကိုတပ်မတော်ကသိမ်းယူပြီးဖမ်းဆီးထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့ KNU Concern Group ကနေဖေဖော်ဝါရီလ2ရက်နေ့ကထုတ်ပြန်တောင်းဆိုထားပါတယ်နိုင်ငံတော်သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေပြည်နယ်နဲ့တိုင်းဒေသကြီးကဝန်ကြီးချုပ်တွေဒီမိုကရေစီအရေးလှောက်ရှားသူတွေနဲ့အစိုးရအဖွဲ့ဝင်တို့ကိုတပ်မတော်ကဖမ်းဆီးထိန်းသိမ်းထားပြီးနိုင်ငံတော်အာဏာကိုသိမ်းယူလိုက်တဲ့အပေါ်အထူးစိုးရိမ်မိပြီးမြန်မာနိုင်ငံရဲ့အနာဂတ်အတွက်ပူပန်မှုဖြစ်ပေါ်နေတယ်လို့ဖော်ပြထားပါတယ်
Tamaro and in it, Pansy Tainting Tadu Alungo, Trincha Machi, Lu Baby, Nanga Yep Jetana Ayago, Nyan Chanzo, Twisong, Sunu Apte Shapu, Alain Net Down So Jang, Pop Yat Tabade.
Nibong don't say John Nanga Yellow Lade, Wayan Tain Da Gongs on SND Badi, Okra Kuntunga, Okra Yatugani, no toilet be pipare, Erane Pata BC, Sibohu Comdiga, Pipuela, Toyanika, Tayo in Topian Bare. Kununiago do grapide sanyo linga, Tawan sell a on a pipi, a tree tree dwinye munia, maronago dwinye muhang sileka beta won sell a tans on a pipare.
A cook the delore was let this set be to a maba, Nima sit and a rakai lenaga e a puero, say ye demas in Galaga, internet line peso muji picare, rakai bin a net chimbine, Bellawa mu nema. Manega, 4G internet line, Pianle Point Bay Light B, Pipare. Below a tiny result, 4G internet line, Gunyago, Pian Point Bay Light Dale Surago, Gorobaka Susie Tabi, Nangoing at the set B Tabare.
You can't be in a conomune, Chimine Bellawa Munema, Yama Suyaga, Galashi Jape Sutare, 4G internet line, Gunyago, Tamroga, Nangando, and I think you be not the yet. Pay while Nianis, the Gangyan Chinga Sabi, Pian Point Bay Light Below. You can't be in a cheese site. Nirinjara's rentana editor, go my youth yoga, pure one.
Yeah, setting Mazakon, along my yard, send me along my bono. Ayana, the diverted Munich Shiku, Pinkar and Radio, and my diverted Munich Shiku, Pinkar, and Makunaku, a cool Mongo Jaro Fuji, Jam Point Pigger, Janakunaku, Duji the Pigger, and it was. Ayma, every Duji Point Pitar, Konamugo, Kuga, Fuji Janjilaga.
Feel why not the Yaniga, Tamrogani, Nangando Anago, say you like Binama. Yango Mandali Sare Mu Jidima in the net line peso mesobi traini potola chimabe, you can be nene chimine palawa munema, Fuji in the net line, Pianpu Pikera Pipare, Tigas and Batavido, Nirinjara Rentana Edita, Kuma Yu Joga, Kulu Tonga Bare.
Oh Kuga the Ninja Bagule, one is to Emma Tekale, you go look at and then you let her council, the Bekayo, Elman. ลงโยเอซินีนี่ก็มีสุดยอดจองแปะกันเนี่ยมีก็ไปลงโตงสุเวเลยเลยเดต้าเนี่ยดูดูได้เลยเดต้าชินีอ่ะทีนี้นี่ว่ามีแต่ก็ไม่ใช่หรอกอินเทอร์เน็ตไลน์เนี่ยเปลี่ยนเป็นเพจได้มาวิสุดยอดต้องสุเวอาชีพอะไรแต่แม้อันนั้นดูว่าก็โดนลิบิชุเวก่อนเลยคือว่าเสียหน้าตรงนี้เราต้องเราก็ต้องเราก็เปลี่ยนเป็นเพจไลน์ต่างๆหรอมีจังหวะเราเดต้าด้วยไซเบอร์ด้วยอีเนี่ยต้องเราด้วยมึงเองอะไรล่ะผู้ที่ก้องล่ะเดี๋ยวดูได้ใช่ไหมม
ဖြစ်နေပြီတရင်နေဖတ်ရှုဖို့အစီအမပြေသေးတယ်လို့ဖုန်းလိုင်းလည်းပြတ်တော့ပြတ်တော့ဖြစ်နေတယ်လို့ပလဝမြို့ကသီရခံမြို့လူမီတူကပြောပါတယ်။တန်းရပြီ။ဒါမှမဟုတ်လည်းလမ်းကတိတ်မကောင်းဘူးတခါတလေလမ်းကြလိုက်တခါတလေပေါ်လိုက်အဲ့လိုနေတယ်။တတင်းတွေတချို့ကတိတ်ခက်လို့များတာ။ကိုဖုန်းလိုင်းတော့မပြတ်တော့ပြတ်တော့ရှိရရဲ့။ရခိုင်တန်းတော်ကြီးနဲ့သမတော်တို့စိုက်ပွဲပြင်းထန်နေတဲ့ရခိုင်ပ
ကိုအစိုးရကပိတ်ပင်ခဲ့တာဖြစ်ပါတယ
်ဆက်ပြီးတော့ဖေဖော်ဝါရီလ၁ရက်နေ့ကတမရော်ကနေအာဏာသိမ်းလိုက်တဲ့အပေါ်တိုင်းသားတွေနဲ့အစိုးရတို့ကြားတည်ဆောက်နေတဲ့ငြိမ်းချမ်းရေးကိုထိပါနိုင်မလား NGA ပြက်ပြားနိုင်တဲ့အစဉ်ရောက်နိုင်မလားဆိုတာကို PNL နိုင်ကလည်းဖြစ်ဥရပညာရှင်လည်းဖြစ်တဲ့ဘူမူကြီးခေါအုပ်ကနဲ့ဆက်သွယ်မေးမြန်းချက်ကိုနမ်ဟောမ်ကနေစူးစီးတင်ဆက်ပေးထားပါတယ်
တမရော်ကနေလက်ရှိအာနာသိမ့်မှုနဲ့ပတ်သက်ပြီးဘုံမူကြီးခွန်အုပ်ကကအခုလိုစပြောပါတယ
်ဒီအာနာသိမ့်နေဆိုတာဒီဇဲအစိုးရကိုဖန်စစ်ထိန်သိမ်းရတယ်ဒီဇဲလွတ်တော်ကိုဖျက်သိမ်းရတယ်ဒီဇဲဖွဲ့စည်းပုံခြေကောင်ဥပဒေကိုဖျက်သိမ်းရတာဒီပုံမျိုးလုံးမှအာနာသိမ့်နေပြောတာအခုကတော့ဒီဇဲဖွဲ့စည်းပုံကိုလည်းဆက်သုံးနေမယ်လွတ်တော်လည်းတပိုင်းတစစိတ်ကြိုက်ပြန်ဖွင့်ပေးမယ်အစိုးရကလည်းအလုံးမဖမ်းမနဲ့ကိုကြိုက်တဲ့လူကိုဂျားပြအစိုးရပုံမျိုးဂျားပြသမ္မတပုံမျိုးပြန်လုပ်မယ်ဆိုရင်တော့ပြုပြင်ပြောင်းလဲရေးလုပ်တယ်လို့ပြောလို့ရတော့ဗျာအနာသိမ့်တာတက်စားရင်အစိုးရအုပ်ချုပ်ရေးဘိုင်းကိုပြုပြင်ပြောင်းလဲရေးလုပ်ဖို့ကြိုးပမ်းတယ်လို့ပြောလို့ရတာပေါ့ဒီအခုနေသားကတော့
အနာသိမ့်ပြီးတည့်ရမှာပဲငင်းချင်းလုပ်ငန်းစဉ်ဆက်လက်လှုပ်ဆောင်ဖို့ကော်မတီအစ်စ်တရက်ကိုတက်မတော်ကဖွဲ့စည်းလိုက်ပါတယ်ဒီငင်းချင်းရင်းနဲ့ပတ်သက်ပြီးဗိုလ်မှူးကြီးခွန်အုပ်ကကအခုလိုသုံးသပ်ပြောဆိုပါတယ
်ကြိုးပမ်းတဲ့အချိန်မှာတော့ကျွန်တော်တို့တိုင်းပြည်ကိစ္စကနံပါတ်၁ဖြစ်နေတော့ကျွန်တော်တို့ငင်းချင်းရင်းကတော့နိုင်ငံရေးဆွေးနွေးပွဲကိစ္စတွေကတော့အပြေးရောက်ခဏတော့ရောက်သွားမှာပေါ့ဗျာ။ကျွန်တ
ကျင်းကြီးတော့ကောင်းခဲ့ပေါ်ဖို့တော့မလွယ်သေးဘူးဒါမဲ့အစီအေကိုပြင်လာတော့မဖြစ်နိုင်သေးဘူးဘာကြောင့်လဲအစီတခုပဲတောက်ပကောကာချုပ်ပကောကိုဒိခါရှိတဲ့လုပ်ငန်းအစီထိုးတာတခုပဲရှိတယ်အပြည့်ရထားတဲ့တိုင်းနာလက်နဲ့ကန်ဆယ်ဖွဲ့ကတော့တတ်မတော်အနာသိမှုကိုကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်ဘာဆက်လုပ်တဲ့တလဲဆိုတဲ့အကြောင်းကိုတော့ဗိုလ်မှူးကြီးခွန်အုပ်ကအခုလ
ားနှစ်ခုထိတိုက်ဖြစ်တဲ့ပြိပခါဖြစ်တော့ကျွန်တော်တို့တိုင်းသားလက်နက်ကိုင်အားတွေကကိုနေရာကိုကြီးနေကိုဒီပောက်ကိုအခိုင်မာပြုကိုလူတို့ကိုစောင်းလျှောက်ပေါ့ဗျာအဲ့ဒီနေနဲ့အခြေခံခိုင်မာအောင်ပြီးဆောက်ပြီးတော့အခြေအနေစောင့်ကြည့်ပေါ့
ဖေဖော်ဝါရီလတရက်နေ့တနင်္လာနေ့မှာပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတရုံးကအမိန့်ကြေညာစာအမတ်တက်မြင်ဆောင်2021နဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစင်ရေလုံငန်းတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်တာအာဏာလွဲပြောင်းလိုက်ကြောင်းကြေညာခဲ့ပါတယ
်အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
တက်မတော်ကအာဏာသိမ်းစင်မှာဖမ်းဆီးထိန်းသိမ်းထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့နဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံတကာအတိုင်းအဝိုင်းကကူညီဖြေရှင်းပေးဖို့ NCA အပြည့်အဝတိုင်းနာလက်နက်ကိုင်အဖွဲ့ဆယ်ဖွဲ့ကနေတိုက်တွန်းတောင်းဆိုလိုက်ပါတယ်စစ်တပ်ကနေထုတ်ပြန်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှနာမည်စည်းရင်းပါဝင်တဲ့ဗဒုံမန်းငိမ့်မောင်ဟာ KNU ကနေနှုတ်ထွက်သွားပြီဖြစ်တာကြောင့် KNU နဲ့ပတ်သက်မှုမရှိဘူးလို့ KNU ကထုတ်ပြန်ကြေညာလိုက်ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
ချာသာရီနေ့ညအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့ရွာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။ဒီနေ့မှဖြစ်ပေါ်တဲ့အခြေအနေတွေကိုဒီနောက်ဆုံးအခြေအနေကိုစူးစိပြီးတော့တင်ပြရမယ်ဆိုရင်တော့မြန်မာနိုင်ငံမှာအာဏာယူထားသူတွေကသမ္မတဦးဝင်းမြင့်ကိုနေပြည်တော်မှာရှိတဲ့သမ္မတအင်တော်ကနေပြီးတော့ဖယ်ရှားပြီးတော့နောက်ထပ်နေအိမ်တစ်ခုကိုပြောင်းရွှေ့ပေးခဲ့ပါတယ်။စီပင်ဝင်းထဲမှာနောက်ဆုံးကျန်တဲ့ NLD လွှတ်တော်ကိုယ်စားလှယ်တွေဖြစ်တဲ့ဦးအောင်ကြည်ညွတ်ဒေါက်တာမေဝင်းမြင့်ဦးဆိုးလေးဥပမျိုးသိန်းနဲ့ဥထွန်းမြင့်တို့ကိုတော့ရိတ်တာဝင်းတဲ့ကနေပြီးတော့ဒီနေ့ညပိုင်းမှာအင်အားသုံးပြီးတော့ဖယ်ရှားခဲ့ပါတယ်။အစောပိုင်းတုန်းကနေပြည်တော်ကလွှတ်တော်အမတ်တွေနေထိုင်တဲ့စီပင်ရိတ်တာအမတ်နဲ့ဝင်းတဲ့မှာ NLD ကိုယ်စားလှယ်တွေ80ကျော်ကဒီတတိယအကြိမ်လွှတ်တော်ခေါ်ယူခဲ့ကြပါတယ်။လွှတ်တော်ကိုယ်စားလှယ်တွေရှိတဲ့နေရာမှာလွှတ်တော်ကျင်းပတယ်ဆိုတဲ့ပုံစံနဲ့ကြမ်းကြိမ်ပြီးတော့ဂတိသစ္စာပြုခဲ့ကြတာဖြစ်ပါတယ်။အဲ့လိုဆောင်ရွက်တဲ့အတွက်ပထမပိုင်းဒီစီပင်ဝင်းကိုမီးဖြတ်ရေဖြတ်ပြီးတဲ့နောက်မှာတော့ကျန်တဲ့လွှတ်တော်အမတ်တွေကိုအတင်းဖယ်ရှားခဲ့တာဖြစ်ပါတယ်။တခြားနေရာတွေမှာရှိနေကြတဲ့လွှတ်တော်ကိုယ်စားလှယ်တချို့ကလည်းဒီကနေ့ဒီတတိယအကြိမ်လွှတ်တော်ခေါ်ယူတာကိုထောက်ခံကြောင်းထုတ်ပြန်နေကြပါတယ်။ပြည်တွင်းမှာဈေးဝယ်နှန်းတွေအပြင်အစိုးရနဲ့မပူးပေါင်းတဲ့ငြိမ်းချမ်းစွာအာဏာဖီဆန်တဲ့ဆန္ဒပြမှုတွေကိုတော့ဆက်ပြီးတော့လုပ်နေကြပါတယ်။လေယာစိုက်ပျိုးရေးနဲ့ဆေးမြောင်းဌာနဝန်ထမ်းတော်တော်များများကလည်းအကြမ်းမဖက်အာဏာဖီဆန်တဲ့အနေနဲ့ဒီကနေ့ဆန္ဒထုတ်ဖော်ကြပါတယ်။တခြားနိုင်ငံစုံမှာရောက်နေကြတဲ့မြန်မာတွေကလည်းဆီယနာသိမ့်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုကျင်းပနေပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုရင်ဒီအရှေ့ချမ်းဝါရှင်တန် DC မြို့တော်ကနေပြီးတော့နယူးယောက်ပြည်နယ်၊တခါဂျော်ဂျီယာပြည်နယ်၊အင်ဒီယားနာပြည်နယ်အနောက်ချမ်းမှာဆိုရင်ကယ်လီဖိုးနီးယားပြည်နယ်၊အရီဇိုနာပြည်နယ်တွေမှာဆီယနာသိမ့်မှုဆန့်ကျင်ဆန္ဒပြပွဲတွေကိုပြုလုပ်ကြပါတယ်။တခြားနိုင်ငံတွေမှာလည်းဆန္ဒပြပွဲတွေရှိပါတယ်။ဒါတွေမကပါဘူး။အာဏာသိမ့်မှုကိုကန့်ကွက်ကြောင်းဆန္ဒလှတွေမှာလည်းပြည်ပရောက်မြန်မာနိုင်ငံသားတွေကဒီလက်မှတ်ရေးထိုးပြီးတော့တက်ဆိုင်ရာနိုင်ငံတွေကအစိုးရခေါင်းဆောင်တွေစီကိုပေးပို့ဖို့ပြုလုပ်နေကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့ဆေးအုပ်ချုပ်ရေးအဖွဲ့က Facebook လူမှုကွန်ရက်ကိုပိတ်ပင်တာအပါအဝင်အင်တာနက်ဆက်သွယ်မှုကိုထိန်းချုပ်ကန့်သတ်ဖို့ကြိုးစားနေပါတယ်။ဒါပေမဲ့ဆေးအာဏာသိမ်းမှုကိုမကျေနပ်တဲ့ပြည်သူအများကတော့သူတို့ကန့်ကွက်ကြောင်းသဘောထားကိုတတ်နိုင်တဲ့နည်းနဲ့ဆက်ပြီးတော့ဖော်ထုတ်ကြပါတယ်။နေပြည်တော်မှာ NLD ကိုယ်စားလှယ်တွေတတိယကြိမ်လွှတ်တော်အစည်းအဝေးခေါ်ယူတာကိုပြည်သူတွေကထောက်ခံမှုပြတဲ့အနေနဲ့ညနေ 9:00 နာရီမှာလက်ခုပ်တီးကားဟွန်တီအားပေးတာရေလုတ်ခဲ့တယ်လို့ညပိုင်းမှာလည်းနေအိမ်တွေမှာတံပုံးတီးတာကားဟွန်တီးတာဖျောင်းတိုင်မီထွန်းတာနဲ့ကဘာမကြီးတချင်းတီးဆိုတာတွေကိုဆက်ပြီးတော့လုပ်နေကြပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ February 4ရက်ကြာသာရင်းနေညပိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။အခုညအတွက်စီစဉ်ထုတ်လွှင့်ရေးမှုကမတ်ဆုမွန်ဖြစ်ပြီးတော့ဆက်ပိုင်းအင်ဂျင်နီယာကတော့ Voidex Sonyak ဖြစ်ပါတယ်။ကျွန်မဆုမြတ်မော်ပါ။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်တိုးတက်သမျှကို VOA ရဲ့ Twitter, YouTube နဲ့ Facebook Page ပေါ်တွင်ကနေပြီးတော့ဖော်ပြပေးနေပါတယ်ရှင်။နားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.